Welcome to the Voice of America in Burmese.
Mingla wa shin 2019 ခုနှစ်ဒီဇင်ဘာလ14ရက်စနေနေ့က VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line to meter 3240 48တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါ။ခုနှစ်ခင်စီဇင်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်ကတော့ဝင်းမဲမှာကိုကျော်ကျော်သိန်းတဲ့တူဒီနေ့ထိတဲ့ရသတင်းတွေကိုပြောပြပေးမှာပါ။ဒီနေ့ထူခြားတဲ့သတင်းတွေထဲမှာတော့အမေရိကန်သမ္မတကိုတရားစွဲနိုင်ရေးအောက်လွှတ်တော်မှာအစောဆုံးအနေနဲ့ရှေ့ပတ်ထဲမဲခွဲဖို့အလားအလာရှိနေပါတယ်။အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ရသွားပါပြီ။ဒီချိန် EU ဥရောပသမဂ္ဂကနေခွဲထွက်တာကြောင့်ကွဲပြဲနေတာတွေကိုကုစားပေးမှာပါလို့မဲနိုင်ရလိုက်တဲ့ဝန်ကြီးချုပ် Boris Johnson ကဆိုလိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးမှာပါမခွန်ညိုရေး
။ကောင်းပါပြီရှင်။အခုမြန်မာပြည်ဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့မြန်မာနိုင်ငံကိုဂမ်ဘီယာနိုင်ငံက ICJ တရားရုံးမှာအမှုဖွင့်ထားတာကိုရန်ကုန်လူထုကဘယ်လိုရှုမြင်သုံးသပ်ကြပါသလဲ
။ကျွန်တော်ဘက်ကတော့အမှန်တရားဖြစ်လာလိမ့်မယ်ထင်တယ်။ဒါမှလည်းအဖြစ်မရှိဘူးလားဆိုတော့ရှိတဲ့တော့တော့ရှိကြပဲလေ။လုံးလုံးကြောင်ဆန်းကြပုံပွဲထားတာလည်းမဟုတ်ဘူး။
အငိမ့်စားဝင်တဲ့ဥစုသိမ့်ရဲ့ယူဆချက်နဲ့တူနားဆင်နိုင်ပါတယ်။တခါရခိုင်ပြည်နယ်ထဲမှာစစ်ပီးရှောင်ဒုက္ခသည်တွေနေစဉ်တိုးလာနေပြီးသူတို့အတွက်ကြားမာရေးနဲ့လုံခြုံရေးစိုးရိမ်စရာအခြေအနေနဲ့တူထိုင်းနိုင်ငံကရဘာကြမ်းတစ်ခုမှအလုပ်မြန်မာအလုပ်သမားတွေကိုခြံရှင်ရဲ့မြေကတိုက်ခိုက်ခဲ့လို့ထိခိုက်ဒဏ်ရာရခဲ့ကြတဲ့အကြောင်းကိုလည်းသိကြရပါမယ်။အဲ့ဒီနောက်ကပ္ပသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင့်ကောက်နှုတ်ချက်တွေကိုလည်းနားဆင်ရမှာပါရှင်။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ကိုကျော်ကျော်သိန်းတို့ကပြောပြပါမယ်ရှင
်။အမေရိကန်သမ္မတကိုတရားစွဲမဲ့ပုံမှန်တစ်ခုလုံးကိုအောက်လွှတ်တော်တရားရေးကော်မတီမှအတည်ပြုပြီးအောက်လွှတ်တော်တစ်ခုလုံးမှမဲခွဲဖို့အစောဆုံးအနေနဲ့ရှေ့ဘက်မှာဖြစ်ဖို့လမ်းပွင့်သွားပါပြီ။ပါတီတွေဥဆောင်မှုအတိုင်းဒီမိုကရက်အများစုရှိတဲ့ဒီအောက်လွှတ်တော်ကော်မတီမှာထောက်ခံမဲ့23မဲ၊ကန့်ကွက်မဲ့18မဲနဲ့သမ္မတဒေါ်နယ်ထရမ့်ကိုအာဏာလွဲသုံးစားလုပ်မှုလွှတ်တော်ဆောင်ရွက်မှုတွေကိုဟန်တာနောက်ဆက်မှုဆိုတဲ့အမှုနှစ်ခုနဲ့ဆွဲဖို့မနေ့ကပဲအတည်ပြုပေးလိုက်တာပါ။ဒီအတည်ပြုလိုက်တဲ့အမှုနှစ်ခုဟာအောက်လွှတ်တော်ကိုအခုရောက်သွားပြီမျိုးအဲ့ဒီမှာဆက်လက်ညှဉ်းခုံဆွေးနွေးကြပြီးအောက်လွှတ်တော်တစ်ခုလုံးမဲနဲ့တရားစွဲတဲ့မတင်ရှေ့ပတ်ဗိုလ်တပူးနေ့လောက်မှာဆုံးဖြတ်ဖို့အလားအလာရှိနေပါလေ။အခုလိုတိုက်ခန့်ဒီမိုကရက်အများစုရှိတဲ့အောက်လွှတ်တော်မှာမဲခွဲအနိုင်ရလိုက်ရင်တော့သမ္မတကိုတရားစဆွဲနိုင်ပြီးအထက်လွှတ်တော်ခုံရုံးတစ်ခုမှရှေ့နှစ်ထဲတရားရင်ဆိုင်ရဖို့ရှိနေပါတယ်။ဒီအောက်လွှတ်တော်တရားရေးကော်မတီမဲခွဲအတည်ပြုပြီးမှအင်ဂျီရောပြောခွင့်ရအမျိုးသမီးစတက်ဖနီဂရက်ရှမ်ကဒီမဲခွဲမှုကိုကြေညာချက်ထုတ်ကန့်ကွက်လိုက်ပါတယ်။ပြောခွင့်ရဂရက်ရှမ်ကအခုလိုအောက်လွှတ်တော်မှာအတင်းတက်တုတ်ရိုက်မဲခွဲပြီးသမ္မတကိုတရားစွဲဖို့လုပ်နေတာကရှက်ဖို့ကောင်းတယ်။အစိုးရပါတီ Republican အများစုရှိတဲ့အထက်လွှတ်တော်ကြမှာပဲအခုအောက်လွှတ်တော်ကော်မတီမှာမရခဲ့တဲ့မျှတတဲ့စီရင်ကြနာမှုတွေရမယ်လို့သမ္မတကမျှော်လင့်ထားကြောင်းပြောပါတယ်။ကြတာပရိနေတုံကတော့ဒီပုံမှန်တွေနဲ့တရားစွဲရေးထောက်ခံမထောက်ခံ Democratic Republican Party အမတ်တွေကြားညာဘက်ရောက်တဲ့အထိ14နိုင်ကြောင်းပြင်းပြင်းထန်ထန်ဆွေးနွေးညှိနှုံခဲ့ကြပါတယ်ခင်ဗျာ
။ American Radio တို့တောက်ကြောင်တွေကတရားစီရင်ညာလိုက်တဲ့ကိုယ်တော်ရေးဆိုင်ရာသဘောတူညီချက်ဟာအမေရိကန်နိုင်ငံသမားတွေအတွက်တကယ်ကြီးမားတဲ့အကျိုးကျေးဇူးရစေပြီးပိုကြီးတဲ့လက်ထွန်ဆက်တွေကိုလိုက်ရှာဝယ်ကြရမယ်လို့တော့မှသမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ဒီဦးနဲ့သဘောတူညီချက်ဟာတိတ်ကိုကောင်းလို့တဲ့သဘောတူညီချက်တစ်ခုဖြစ်တယ်လို့သမ္မတထရမ့်ကသူ့ရုံးခန်းမှာသတင်းတောက်တွေကိုပြောပါတယ်။ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ပထမအဆင့်မှာပါမဲ့စာသားတွေနဲ့တစ်ဖက်နဲ့တစ်ဖက်ကုန်သွယ်ကွန်တွေနောက်ထပ်ချမှတ်တာမလုပ်ဖို့သဘောတူလိုက်ကြပြီလို့နိုင်ငံတော်ဝန်ရှိသူတွေကအသီးသီးကြေညာပါတယ်။သဘောတူညီချက်ရအမေရိကန်ရဲ့စိုက်ပျိုးရေးစွမ်းအင်နဲ့စီးပွားကဏ္ဍထုတ်ကုန်တွေကိုရုပ်ကပူဝဲမှာဖြစ်တယ်လို့ရုပ်တော်ဝင်ရှိသူတွေကပြောပါတယ်။စိုက်ပျိုးရေးကဏ္ဍထုတ်ကုန်တွေတင်ပို့တာကပဲသိမ့်မကြခင်မှာစုစုပေါင်းဒေါ်လာဘီလီယံ50အထိရှိမယ်လို့သမ္မတထရမ့်ကပြောပါတယ်။ဒီသဘောတူညီချက်ကိုအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ် Robert Lighthizer နဲ့တရုတ်ဒုတိယဝန်ကြီးချုပ် Lou He တို့ဇန်နဝါရီလပထမပတ်တွင် Washington မြို့တော်မှာလက်မှတ်ရေးထိုးဖို့ခန့်မှန်းထားတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ
်။ပြည်ထောင်နိုင်ငံ EU ဥရောပသမဂ္ဂကနေခွဲထွက်ရေး Brexit ကိစ္စပေါ်နိုင်ငံအတွင်းမှာအကွဲကွဲပြားပြားဖြစ်ရတဲ့အခြေအနေကိုပြန်ပြီးကုစားသွားမယ်လို့ဝန်ကြီးချုပ် Boris Johnson ကမနေ့ကအတည်ပြုလိုက်ပါတယ်အတည်ပြုပြောလိုက်ပါတယ်ရွေးကောက်ပွဲမှာအမတ်နေရာအများစုကိုအနိုင်ရလိုက်တာကြောင့် EU ကနေ၈နှစ်ဇန်နဝါရီလကမှခွဲထွက်နိုင်ရေးလှုပ်ဆောင်ဖို့ခိုင်မာသွားပြီးတဲ့နောက်ဝန်ကြီးချုပ် Johnson ကအခုလိုပြောလိုက်တာပါဝန်ကြီးချုပ် Johnson ရဲ့ Conservative Party ဟာအမတ်နေရာစုစုပေါင်း650မှာ365နေရာအနိုင်ရလိုက်တာဖြစ်ပြီးဒါဟာ1989ခုနှစ်မှာအဲ့ဒီအချိန်ကနာမည်ကျော်ပါတီခေါင်းဆောင် မာဂရက်သက်ချာပြတ်သက်အနိုင်ရခဲ့ပြီးကတည်းကဆိုရင်အကောင်းဆုံးရလဖြစ်ပါတယ်အဓိကတိုက်ခန့်လေဘာပါတီက203နေရာပဲအနိုင်ရတာကြောင့်လွန်ခဲ့တဲ့နှစ်နှစ်ကအနိုင်ရသွားတဲ့အရေးအတွက်ထက်59နေရာလျှော့သွားပါတယ်ဝန်ကြီးချုပ်ဂျော့ဆန်က Brexit နဲ့ပတ်သက်တဲ့ခါသီးမှုတွေကိုအဆုံးသတ်နိုင်ဖို့အခိုင်အမာကတိပြုလိုက်ပြီးကုစားမှုစတင်ကြဖို့တိုင်းပြည်ကိုတိုက်တွန်းလိုက်ပါတယ်ဥရောပတိုက်ကအဓိကကောင်းဆောင်တွေကသူတို့လည်းအစ်စ်ကနေပြန်စဖို့ဆန္ဒရှိတယ်လို့ပြောနေကြပါတယ်ပြင်သစ်သမ္မတ Emmanuel Macron ကကူညီတဲ့တူညီတဲ့အနာဂတ်တစ်ခုတည်ဆောက်ဖို့အချိန်ရောက်ပြီလို့ပြောပါတယ်ခင်ဗျာ
နယူးဇီလန်နိုင်ငံမှာမီးတောင်ပေါက်ကွဲပြီးသေဆုံးသွားသူ16ဦးထဲက6ဦးရဲ့ရုပ်အလောင်းတွေကိုမီးတောင်ပေါက်ကွဲပြီး4ရက်ကြာမှာအကာအကွယ်ဝတ်စုံတွေဝတ်ထားတဲ့စစ်ဖက်အထူးကျွမ်းကျင်သူတွေကတောက်ကြနေမှာရယူခဲ့ပါတယ်ခေါင်းစွပ်ပါအကာအကွယ်ဝတ်စုံတွေဝတ်ထားတဲ့အထူးကျွမ်းကျင်သူအမျိုးသား6ဦးအမျိုးသမီး2ဦးတို့ဟာအသက်ရှူကိရိယာတွေကိုသုံးပြီးမီးတောင်ရှိတဲ့ White Island ကိုရဟရင်နဲ့ဆင်းပြီးတော့တည်ဆုံးသူ6ဦးရဲ့ရုပ်အလောင်းတွေကိုရယူတာပါအဲ့ဒီနေရာမှာတည်ဆုံးသူ10ဦးရှိမယ်လို့ယူဆထားပါတယ်အနာကရေပြင်မှာရပ်ထားပြီးစောင်းဝဲချက်ကမပြတ်စောင့်ကြည့်နေတဲ့တင်မောဘော်ကိုရုပ်အလောင်းတွေတည်ယူသွားပါတယ်မီးတောင်ဝါကနေအစိတ်အငွေ့တွေထွက်နေစေဖြစ်ပြီးတနင်္လာနေ့ကပေါက်ကွဲမှုလိုမျိုးနောက်ထပ်ပေါက်ကွဲမှုဖြစ်နိုင်သေးတယ်လို့သိပ္ပံပညာရှင်တွေကသတိပေးထားပါတယ်တည်ဆုံးသူရဲ့ရုပ်အလောင်းတွေကိုဘယ်သူဘယ်ဝါဆိုတာခွဲခြားစစ်ဆေးဖို့အော့ကလန်မြို့ကိုယူသွားပါပြီသူတို့ဟာတနင်္လာနေ့ပြီးတော့ပေါက်ကွဲခြင်းကကျွန်းပေါ်မှာရောက်နေကြတဲ့ဩစတြေးလျနိုင်ငံသားဧည့်သည်တွေဖြစ်မယ်လို့ယူဆထားကြပါတယ်။အဲလန်းညွန်နဲ့ခီးသည်တွေကိုကျွန်းကိုခေါ်သွားတဲ့မော်တော်ဘုတ်မောင်းသူတို့ရဲ့ရုပ်လောင်းတွေကိုရယူဖို့လည်းစီစဉ်ထားပါတယ်။သူတို့နှစ်ဦးကတော့နယူးဇီလန်နိုင်ငံသားတွေဖြစ်မယ်လို့ယူဆကြပါတယ်ခင်ဗျာ
။ VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ရမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9839ညလိုက်ထိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American အစံရဲ့စနေမနက်ပိုင်းသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာနယ်သာလန်နိုင်ငံကနေမြန်မာနိုင်ငံကိုပြန်လာနေတာဖြစ်ပြီးဒီနေ့စနေနေ့မှာမြန်မာနိုင်ငံကိုရောက်လာပွဲရှိတယ်လို့မြန်မာအစိုးရနဲ့နှိစက်တဲ့သတင်းရင်းမြစ်တွေက VOA ကိုပြောပါတယ်။ဒေါက်ဆန်းစုကြည်မြန်မာနိုင်ငံကိုပြန်ရောက်လာတဲ့အခါကျိုးစုပွဲကြီးလှုပ်ဖို့ပြင်ဆင်နေတယ်ဆိုတဲ့သတင်းတွေလည်းထွက်ထားပါတယ်။ဒေါက်ဆန်းစုကြည်ဟာဒီဇင်ဘာလ12ရက်ကျတာရီနေ့ကအပြည်ပြည်ဆိုင်ရာတရားရုံး ICJ မှာအပြည့်သက်တင်ပြပြောဆိုခဲ့ပြီးတဲ့နောက်သူ့ကိုထောက်ခံအားပေးဖို့ရောက်နေကြတဲ့ဥရောပတဝန်းကမြန်မာနယ်ပွားတွေနဲ့ကျတာရီနေ့နဲ့တောက်ကြနေမှာခွဲတွေ့ဆုံပြီးကျေးဇူးတင်စကားပြောခဲ့ပါတယ်။ဒါပေမဲ့တောက်ကြာနေကနယ်သာလန်အောက်လွတ်တော်နိုင်ငံခြားရေးကော်မတီနဲ့တွေ့ဆုံဖို့စီစဉ်ထားတာကတော့ပြတ်သွားခဲ့ပါတယ်။ဒေါက်ဆန်းစုကြည်ရဲ့ခီးစဉ်မှာမျှော်လင့်မထားတဲ့အကြောင်းရင်းတွေပေါ်လာတဲ့အတွက်တွေ့မဲ့အစီအစဉ်ကိုအခုလိုဖျက်လိုက်တယ်လို့နယ်သာလန်အောက်လွတ်တော်ကိုကိုကာဘီနယ်သာလန်ပြည်တွင်းသတင်းတွေကဖော်ပြခဲ့ပါတယ်။ ICJ မှာဂမ်ဘီယာကမြန်မာနိုင်ငံကိုတရားဆွဲဆိုပြီးတော့ကြားဖြတ်လုဆောင်ရမှာတွေချမှတ်ပေးဖို့ရှောက်ထားတာကိုဒီဇင်ဘာ10ရက်ကနေ12ရက်နေ့အထိ3ရက်အတွင်းကြားနာပွဲ၄ကြိမ်လုပ်ခဲ့ပါတယ်။တရားရုံးရဲ့ဆုံးဖြတ်ချက်တွေဘယ်တော့ထွက်လာမယ်ဆိုတာအတိအကျမသိရသေးပေမဲ့အမြန်ဆုံးကြေညာပေးဖို့ရှိတယ်လို့တော့တရားရုံးဘက်ကပြောထားပါတယ်ခင်ဗျာ
2025ခုနှစ်မတိုင်ခင်ကဘာသာရေးဖိနှိပ်မှုတွေကြောင့်ပါကစ္စတန်အာဖဂန်နစ္စတန်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကနေအိန္ဒိယနိုင်ငံကိုထွက်ပြေးလာကြတဲ့ဗုဒ္ဓဘာသာဝင်တွေခရစ်ယာန်ဘာသာဝင်တွေဟိန္ဒူဘာသာဝင်ဂျင်ဘာသာဝင်ပါစီဘာသာဝင်နဲ့ဆစ်ခ်ဘာသာဝင်တွေဟာအိန္ဒိယဥပဒေသေးအရာနိုင်ငံသားဖြစ်ခွင့်ရတော့မှာဖြစ်ပါတယ်နိုင်ငံသားဖြစ်ခွင့်ဥပဒေသစ်ကိုအိန္ဒိယသမ္မတရမ်နတ်ကိုဗင်ကဇာတာပတိနှောင်းပိုင်းမှာလက်မှတ်ရေးထိုးပြီးတော့အတည်ပြုပြဋ္ဌာန်းထားပြီးဖြစ်ပါတယ်။ဒါပေမဲ့လည်းအဲဒီလိုနိုင်ငံသားဖြစ်ခွင့်ရမယ့်သူတွေထဲမှာမြန်မာနိုင်ငံကထွက်ပြေးသွားတဲ့ရိုဟင်ဂျာမွတ်စလင်တွေတော့မပါပါဘူး။မြန်မာနိုင်ငံမှာတော့သူတို့ကိုရိုဟင်ဂျာဖြစ်အတိအမှတ်ပြုမထားပါဘူး။ဒီဥပဒေဟာအိန္ဒိယနိုင်ငံရဲ့ဘာသာရေးနဲ့ကျင့်လို့တဲ့အခြေခံဥပဒေကိုချိုးဖောက်တယ်လို့ဥပဒေထားပါတယ်။တောင်ကြာနေကဆိုရင်အာဒန်ပြည်နယ်မြို့တော်ဂူဝါဟာတီမှာဆန္ဒပြသူ1000နီးပါးတရက်ကြာအစံကခံကန့်ကွက်ဆန္ဒပြကြပါတယ်။ညာမထရမိန်ထုတ်ထားတာကိုဆန္ဒပြသူတွေကအန်တူတာကြောင့်ရဲတပ်ဖွဲ့ကပြစ်ခတ်ဖြိုခွဲတဲ့အတွက်ဆန္ဒပြသူ24ဦးထက်မနည်းဒဏ်ရာရအပြီးနောက်တည့်မှာပဲအခုလိုအစံကခံဆန္ဒပြကြတာပါဒီလိုမတိမငြိမ်းအခြေအနေကြောင့်အာတန်နဲ့မဏိပူပြည်နယ်တွေကိုတနင်္လာနေ့မှတွားရောက်မဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့တုံ့ဝန်ကြားခီးစဉ်ကိုလည်းရွှေ့ဆိုင်းလိုက်ပါတယ်ဝန်ကြီးချုပ်အာဘေဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံပြီးတနိုင်ငံကြားလုံခြုံရေးနဲ့စီးပွားရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးဖို့စီစဉ်ထားတာ
ပါထိုင်းနိုင်ငံမှာတော့နာမည်ကြီးလာတဲ့အတိုက်ခံပါတီတွေ Future Forward Party ကိုဖျက်သိမ်းဖို့ရွေးကောက်ပွဲကော်မရှင်ကတောင်းဆိုပြီးမှပါတီခေါင်းဆောင်ကဘန်ကောက်မှာဒီနေ့ဆန္ဒပြကြဖို့ဆော်လိုက်ပါတယ်။အခုလိုဖျက်သိမ်းဖို့တောင်းဆိုပြီးဂျပန်အတွင်းမှာအနာဂတ်ရှေ့ဆောင်လို့အဓိပ္ပာယ်ထွက်တဲ့ဒီ Future Forward Party ခေါင်းဆောင်လူငယ်မျိုးဆက်သစ်ထနာသွန်ဂျန်ဂရွန်ဂရတ်ကကဘန်ကောက်မြို့မှာစန့်ကျင်ဆန္ဒပြဖို့ထောက်ခံသူတွေကိုအခုလိုတိုက်တွန်းလိုက်တာပါ။အသက်42နှစ်အရွယ်ထနာသွန်ဟာအရင်အာနာသိန်းစစ်အုပ်စုခေါင်းဆောင်ဟောင်းလည်းဖြစ်တဲ့ အသက်65နှစ်အရွယ်လက်ရှိဝန်ကြီးချုပ်ပရယုတ်ချန်တို့ခြားရဲ့အဆိုအရအတွက်အထင်ရှားဆုံးအတိုက်ခံခေါင်းဆောင်ဖြစ်လာနေပါတယ်။ပြီးခဲ့တဲ့မတ်လရွေးကောက်ပွဲမှာဒီ Future Forward မျိုးဆက်သစ်ပါတီအနေနဲ့တတိယအမဲအများဆုံးမထင်မပဲရခဲ့ပါတယ်။ဒီရွေးကောက်ပွဲမှာ2014ခုနှစ်တုန်းကအာဏာသိမ်းဖြုတ်ချခံခဲ့ရတဲ့အဆိုအရပါတီဖိယထိုင်းကအမတ်900ရှိတဲ့အောက်လွှတ်တော်မှာမဲအများဆုံးရခဲ့ပေမဲ့ဒုတိယအောက်လွှတ်တော်မဲအများဆုံးရတဲ့စစ်တပ်ပါတီဖလန်ပရချက်ကတော့စစ်တပ်စိတ်ကြိုက်ရေးဖွဲ့စည်းပုံတည်းရအထက်လွှတ်တော်မှာစစ်တပ်ခန့်အမတ်အများစုမဲနဲ့အသာရပြီးအစိုးရဖွဲ့ကအုပ်ချုပ်လာနေတာပါဝန်ကြီးချုပ်ပရယုတ်ကတော့အခုလိုဆန္ဒပြပွဲတွေလုပ်ဖို့စီစဉ်တာကနှစ်ကုန်ကဏ္ဍမှာမသင့်တော်တဲ့လုပ်ရဖြစ်တဲ့နှစ်သစ်မှာလူတွေသူဟာသူပျော်ရှင်ခွင့်ရတဲ့တဲ့လို့သတင်းတောက်တွေကိုပြောခဲ့ပါတယ်ခင်ဗျာ
စပိန်နိုင်ငံမက်ဒရစ်မြို့မှာကျင်းပနေတဲ့ဥရောပပြောင်းလဲမှုအခြေအနေနိုင်ငံတကာညီလာခံ COP25 မှာတောက်ကြနေအထိဆက်ဆက်ညှိနှိုင်းတာတွေပြည်လည်မှုမရကြသေးပါဘူးဆိုင်ကလုံးမုန်တိုင်းတွေမိုးခေါင်ရေရှားဖြစ်ရက်တွေနဲ့စံချိန်တင်အပူလိုင်းကြတာတွေအပါအဝင်ဥရောပပြောင်းလဲမှုနဲ့ဆက်ဆက်တဲ့သဘာဝဘေးအန္တရာယ်တွေမကြုံစဘူးကြောက်ရောက်ထားတာကြောင့်ဒီအရေးကိုအမြန်ဆုံးကင်ကွယ်ဖြေရှင်းဖို့ကမ္ဘာတစ်ဝန်းတောင်းဆိုနေကြတာပါညီလာခံတွင်သဘောထားကွဲကြတာကတော့အရင်အချိန်တွေကအတိုင်းပဲလူမှုညဉ့်ဉျေးမှုဖြစ်အောင်အများဆုံးလုပ်နေတဲ့ချမ်းသာတဲ့နိုင်ငံတွေနဲ့ဖွံ့ဖြိုးတဲ့နိုင်ငံတွေကြားဖြစ်ပါတယ်ပါလဝန်တောင်းွေထုတ်လုပ်မှုကိုဘယ်နိုင်ငံကဘလောက်ထိချော့ချတဲ့နဲ့ဥရောပပြည်ဖောက်ပြန်နေတဲ့ကမ္ဘာကြီးမှာနေထိုင်မှုလိုအပ်တဲ့ရန်ပုံငွေဒေါ်လာထရီလီယံပေါင်းများစွာကိုဘယ်လိုထက်ဝင်ကြမလဲဆိုတာတွေပေါ့အဓိကသဘောထားကွဲတာပါဆင်းရဲပြီးဥရောပပြည်ပြောင်းလဲမှုတန်ကိုခံရနိုင်ခြေရှိတဲ့နိုင်ငံတွေနဲ့ပါလဝန်တောင်းွေထုတ်လုပ်မှုမှာကမ္ဘာနံပါတ်1နဲ့နံပါတ်4အဆိုးဆုံးဖြစ်တဲ့တရုတ်နဲ့အိန္ဒိယလိုနိုင်ငံတွေကြားသဘောထားကွဲလွဲချက်တွေဖြစ်လာတာကလည်းတိုးတက်မှုရဖို့အတားအဆီးဖြစ်နေပါတယ်ခင်ဗျာ
စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ကိုကျော်ကျော်သိန်းတို့ပြောပြပေးသွားကြတာပါရှင်။အခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုင်းနာဆင်ကြရပါမယ်။အပြည့်ပြည့်ဆိုင်ရာတရားရုံး ICJ မှာတရားရင်ဆိုင်နေရတဲ့အပေါ်မြန်မာလူထုကြားမှာသဘောထားအမြင်အမျိုးမျိုးကွဲပြားနေကြတဲ့အထက်ရန်ကုန်မြို့ကန်တွေလည်းပါဝင်တာပါ AFP သတင်းဌာနကမေးမြန်းထားတဲ့ရန်ကုန်မြို့ကန်တချို့ရဲ့သဘောထားအမြင်တွေကိုတော့ကိုညာဝင်းအောင်ကပြောပြပေးပါမယ်ရှင
်ရိုဟင်ညာတွေကိုလူမျိုးရုံးတပ်ဖြတ်ဖို့ရွယ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုနယ်သာလန်နိုင်ငံတဟိတ်မြို့အပြည့်ပြည့်ဆိုင်ရာတရားရုံး ICJ မှာတရားစွဲဆိုထားပြီးဒီဇင်ဘာ10ရက်ကနေ12ရက်နေ့အထိ3ရက်ကြာနှစ်နိုင်ငံကိုယ်စားလှယ်တွေကြားရှောင်တဲ့ချက်ပေးခဲ့ကြပါတယ်မြန်မာနိုင်ငံဟာလူမျိုးရုံးတပ်ဖြတ်မှုကျူးလွန်ခဲ့တဲ့ဆက်ဖြစ်မဲ့အလားအလာတွေလည်းရှိတာကြောင့် ICJ မှာတရားရင်ဆိုင်နေစဉ်ကာလအတွင်းဒီလိုရတဲ့ကိုတားဆီးနိုင်ရေးအတွက်ကြားပြတ်အရေးယူဆောင်ရွက်ချက်တွေကို ICJ ကချမှတ်ပေးဖို့ဂမ်ဘီယာနိုင်ငံကပန်ကြားခဲ့တာပါဒါအပြင်ဒေါအောင်ဆန်းစုကြည်ရဲ့တရားရုံးရှောင်လဲချက်တွေမှာရိုဟင်ဂျာဆိုတဲ့အသုံးအနှုန်းမသုံးစွဲတာကိုလည်းဂမ်ဘီယာဘက်ကထောက်ပြပါတယ်မြန်မာနိုင်ငံရဲ့နိုင်ငံသား၏ဝန်ကြီးတူအနေနဲ့ ICJ မှာလာရောက်ရှောင်လဲတဲ့ဒေါအောင်ဆန်းစုကြည်ကသူ့ရဲ့6မိနစ်စာညှိကုံးချုပ်ရှောင်လဲချက်ထဲမှာတော့ဂမ်ဘီယာနိုင်ငံကတင်သွင်းထားတဲ့ကိစ္စကို ICJ အမှုစီရင်တဲ့ကနေပယ်ဖျက်ပေးဖို့ဒါမှမဟုတ်ဂမ်ဘီယာကတောင်းဆိုထားတဲ့ဂျားပြတ်စီမံဆောင်ရွက်ချက်ကိုပယ်ချပေးဖို့တရားရုံးတော်ကိုတင်ပြပြောကြားခဲ့တဲ့အပြင်ဒီအမှုကနောက်ထပ်ပဋိပက္ခတွေကိုပြန်လည်ပေါ်ပေါက်လာစေနိုင်တယ်လို့လည်းသတိပေးပြောကြားခဲ့ပါတယ်အသက်89နှစ်အရွယ်ရန်ကုန်မြို့ကအငိမ့်စားဝန်ထမ်းဦးစိုးသိန်းကတော့ ICJ မှာဆွဆွဲခံနိုင်ရတဲ့အမှုဟာအပြစ်ရှိတဲ့လောက်ရှိပေမဲ့အမှန်တရားဖြစ်လာလိမ့်မယ်လို့မျှော်လင့်ကြောင်း ICJ တရားရုံးကြားနာမှုတွေအပြီးပြောဆိုလိုက်ပါတယ်
။ကျွန်တော်ဘက်ကတော့အမှန်တရားဖြစ်လာလိမ့်မယ်ထင်တယ်။ဒါပေမဲ့အပြစ်မရှိဘူးလားဆိုတော့ရှိတဲ့လောက်တော့ရှိကြပဲလေ။လုံးလုံးကြောင်ဆန်းကြပုံပွဲထားတာလည်းမဟုတ်ဘူး။ဟုတ်လား။ဒီဖြစ်ပျက်နေတဲ့အချိန်တည်းမှာဒေါသစိတ်ဟုတ်လား။တန်းကြီးကာကွယ်စိတ်နဲ့လွန်လွန်ချီလွန်တာမျိုးတွေရှိတတ်တယ်ဆိုတာကသူဆက်ပြောထားတာပဲကျွန်တော်ကတော့ဒေါန်ဆန်းစုကြည်ဘက်ကတော့ကလေးနဲ့ထောက်ပံ့
ရန်ကုန်ဒေသခံနောက်တူဖြစ်တဲ့မခင်ငိမ့်ဦးကတော့ရခိုင်မြောက်ပိုင်းဖြစ်စဉ်ဟာလူမျိုးရုံးတပ်ဖြတ်မှုအဖြစ်သူမမြင်ကြောင်းရှင်းပြပါတယ်
ဟိုလူမျိုးတုံးတက်ပြောင်းလူမျိုးတုံးတက်ဖြတ်တယ်ဆိုလို့ရှိရင်ကိုကလည်းအဲ့လူမျိုးတွေတရားမမရှိဘဲနဲ့ရှိနေရမှာပေါ့ကွာသူတို့လူမျိုးတွေလည်းအများကြီးပဲလေတို့နိုင်ငံထဲမှာဘေးနေရာဘေးဒေသပဲဖြစ်အဲ့တက်နေရာထဲမှာရှိရမှာမဟုတ်တာအဲ့ဒါတော့အဲ့ဟာကိုလူမျိုးတုံးတက်ဖြတ်တယ်လို့မခံဘူးပြီးတော့ညီမတို့စီမှာတည်သွားတဲ့အရေအတွက်ကလည်းအဲ့လောက်ထိအများကြီးမဟုတ်ဘူးလူမျိုးတုံးတက်ဖြတ်တယ်လို့ပြောရတော့တဲ့ရေထွက်တယ်လည်းမရှိဘူးအဲ့ကြောင့်အဲ့ရအတော်ကိုတော့သူတို့ဘက်ကဆွဆွေးတာတော့ဟိုအဲ့လူမျိုးတုံးတက်ဖြတ်တယ်အထိပြောလို့တော့မရဘူ
းဘတ်စကားဂိတ်ကြီးကြပ်ရေးမှူးဦးရဲကိုကတော့ICJ အမှုမှာမြန်မာဘက်ကအနိုင်ရလိမ့်မယ်လို့မြင်ပါတယ်
။ဗမာရဲ့နေရာတော့ဗမာလူမျိုးကတော့ဗမာလူမျိုးဖြစ်ကြတဲ့အတွက်ကြောင့်မလို့။အားလုံးဗမာပဲနိုင်ရမှာပဲ။ ICJ ရဲ့ဆုံးဖြတ်ချက်ကလည်းဗမာကိုအနိုင်ပေးဖို့ပဲလက်ရှိအထောက်အထားနဲ့အရာတော့ပေါ့နော်။နိုင်ကိုနိုင်ရမယ်။အဲ့လိုပဲဆုံးဖြတ်ပါတယ်။ဥပါတော့နော်
။ရင်းညာတွေထွက်ပြေးသွားရတဲ့စစ်တပ်ရဲ့လုံဆောင်ချက်တွေမှာလွဲမှားချက်တချို့ရှိကောင်းရှိနိုင်မှာဖြစ်ပေမဲ့ ကမ္ဘီယာနိုင်ငံရဲ့ဆွဆွဲချက်မှန်ကန်တယ်လို့သူမထင်မိကြောင်းမလင်းလင်းကြီးကတုံ့ပြန်ပါတယ
်ဆွဆွဲချက်ကိုတော့မှန်တယ်လို့မထင်ဘူးသူတို့ဒီနိုင်ငံကိုခိုးဝင်လာတယ်ခိုးဝင်လာတဲ့ကြောင့်မို့ဒီနိုင်ငံမှာလည်းစီးပင်းစည်းကမ်းတွေလည်းရှိပြီးသားအဲ့ဒါကြောင့်မလို့စစ်တပ်ကလည်းလှုပ်တင်လှုပ်ထိုက်တာကိုလုပ်တယ်တချို့ချို့သောကိစ္စရပ်တွေမှာတော့ဗမာမှုတွေတော့ရှိကောင်းရှိမှာပေါ့နော်ဒါပေမဲ့လှုပ်တင်လှုပ်ထိုက်လို့လုပ်တယ်လို့ပဲမြင်ပါတယ်ဟုတ
်ကမ္ဘီယာကဆွဲတင်ထားတဲ့အမှုကို ICJ ကဆက်လက်ကြားနာနေမယ်ဆိုရင်မြန်မာနိုင်ငံကလူအတိုင်းဝိုင်းနှစ်ခုကြားပြန်လည်အသိမြတ်ရေးကိုထိခိုက်စေမှာဖြစ်တယ်လို့လည်းဒေါန်ဆန်းစုကြည်ကတရားရုံးတော်ကိုသတိပေးပြောဆိုခဲ့ပါတယ်။ ICJ တရားရုံးမှာကြားနာမှုလက်တလောပြီးဆုံးသွားပြီဖြစ်ပြီးဂမ်ဘီယာရဲ့ပန်ကြားချက်အပေါ်တရားသူကြီးအဖွဲ့ရဲ့ဆုံးဖြတ်ချက်ကိုတင့်လျော်တဲ့အချိန်မှာကြေညာမယ်လို့ခွန်ယုံတဘာပတိကပြောဆိုထားပါတယ်ခင်ဗျာ။
သောရရှင်များရှင်ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူခုရေးချိုးဖောက်မှုတွေဟာလူမျိုးတုံးတက်ပြတ်မှုအဆင့်အထိမတက်မတ်နိုင်ပေမဲ့ကျူးလွန်တာတွေရှိခဲ့ရင်တော့လူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေလူခုရေးသဘောတူညီချက်တွေနဲ့အညီအရေးယူနိုင်ကြောင်း ICJ နိုင်ငံတကာတရားရုံးမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။လူခုရေးချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုပြည်တွင်းဥပဒေတွေနဲ့အညီအရေးယူဖို့လည်းကတိပေးခဲ့တာပါ။ဒါဟာဆိုရင်ရခိုင်ပြည်နယ်အပါအဝင်နိုင်ငံတော်ကလူခွင့်ရေးချိုးဖောက်မှုတွေအတွက်တရားမျှတမှုရနိုင်ပေမျှော်လင့်ချက်တစ်ခုလို့ဆိုနိုင်ပါလား။နိုင်ငံတကာဥပဒေတွေနဲ့အရေးယူဖို့လမ်းစာပေါ်လာတော့မှာပါလား။ဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။
ဒီကနေ့ညဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့သူတွေအချိန်မီဆက်သွယ်နိုင်ကြပါတယ်ရှင်။အခုရခိုင်ပြည်နယ်ကစစ်ပေးရှောင်ဒုက္ခသည်တွေရဲ့အရေးဘက်ကိုလည်းကြည့်ကြရအောင်ပါရခိုင်ဒေသမှာစစ်ပေးဒုက္ခသည်အရေးအတွက်တစ်နေ့တစ်နေ့ပိုများလာနေပြီးစားဝတ်နေရေးအတွက်အရေးပေါ်အကူအညီတွေလိုအပ်နေတဲ့ကြားမှာပဲအထူးသဖြင့်အမျိုးသမီးတွေရဲ့တကူရေးကျန်းမာရေးနဲ့လုံခြုံရေးကိစ္စတွေကစိုးရိမ်စရာဖြစ်လာနေတယ်လို့အကူအညီပေးနေသူတွေကပြောပါတယ်ရခိုင်ဒေသကစစ်ပေးအကူအညီတွေကိုကူညီမဲ့အလှူရှင်တွေလည်းလိုအပ်နေတဲ့အကြောင်းကိုတော့ VOA သတင်းတောက်စုစုကဆက်သွယ်မေးမြန်းပြီးသတင်းပေးပို့ထားပါတယ်ရှင်
ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေတို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်စစ်ရှောင်းသူဦးရေ 96,000 ကျော်အထိရှိလာပြီလို့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးကထုတ်ပြန်ထားပါတယ်။စစ်ရှောင်းနေရသူတွေအတွက်အဓိကစားတောက်နေထိုင်ရေးကိုနိုင်ငံတကာကြက်ချေနေအဖွဲ့ ICRC နဲ့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP တို့ကအကူအညီပေးနေပေမဲ့လုံလောက်မှုတော့မရှိသေးပါဘူး။စစ်ဆောင်သူဦးရေပုံများလာတဲ့အခြေအနေမှာနေမြေလုံခြုံရေးကြောင့်လည်းကုညီမဲ့အဖွဲ့အစည်းတွေအနေနဲ့စစ်ဆောင်စခန်းတိုင်းကိုမရောက်နိုင်တဲ့အနေအထားဖြစ်နေတာပါ။ရခိုင်ဒေသမှာစစ်ဆောင်သူဦးရေတိုးလာနေပြီးစစ်ရေးပရိခါတွေအချိန်ကြာမြင့်လာတာနဲ့အမျှဒုက္ခသည်စခန်းမှာနေထိုင်တဲ့အမျိုးသမီးတွေရဲ့လုံခြုံရေးဟာလည်းစိုးရိမ်စရာဖြစ်လာတယ်လို့ရခိုင်ပြည်တွင်းကစစ်ဆောင်သူတွေကိုကူညီပေးနေတဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးအတွင်းရေးမှူးကိုစိုးစောထွန်းကပြောပါတယ်
။ဒီအခုကဒီစစ်ပေးဆောင်စခန်းအစ်စ်တီလေးဆောင်နေကြတယ်ပေါ့နော်သူမြေပုံမျိုးလေးတွေမှာဆိုရင်အစ်စ်ဆောင်နေကြတာရှိတယ်အဲသူတို့စီမှာဆိုလို့ရှိရင်တော့ဒီဆောင်းလက်ဆက်အားပေးရှိပြတယ်ဒီအမိုးအခါတွေမပြိနိုင်သေးဘူးအရင်အေးတဲ့အချိန်မှာဒါတွေအရေးပေါ်လို့တာပေါ့နော်ဟိုနောက်ထပ်လို့ရှိရင်တခုကကြတော့အမျိုးသမီးတွေနဲ့ပတ်သက်ပါတဲ့အခါကြတော့အခုနောက်ပိုင်းမှာဆိုလို့ရှိရင်ဒီအရေးဖက်ဖွဲ့စည်းတွေတက်ပြီးတော့မရောက်ကြတော့တဲ့အခါကြတော့ဒီအမျိုးသမီးတွေအတွက်အဆုံဆောင် PC တွေကပုံမှန်ထပ်ပဲနေတာမျိုးတိတ်မရှိတဲ့နေရာတွေတော်တော်များလာတယ်အဲနောက်တစ်ခါကျတော့ဒီအမျိုးသမီးတွေရဲ့လူချုံမှုနဲ့ဆိုင်တဲ့ကိစ္စမျိုးတွေနဲ့ပတ်သက်ပြီးတော့မှမေယာခွေးအစည်းကမှသူနာပြတာမရှိနေသေးဘူးပထမဆုံးကတော့အရှင်ကလာအနည်းငယ်ဆိုလို့ရှိရင်တော့ပြဿနာမရှိပေမဲ့အခုလိုမျိုးနင်းနေရှိပြီးတော့မှကားတဲ့အချိန်မှာအမျိုးသမီးတွေအတွက်အထူးသဖြင့်အမျိုးသမီးငယ်လေးတွေအတွက်ကိုပို့ပြီးတော့မှဒီလူချုံမှုဆိုင်ရာအစိုးရကပို့ပြီးတော့မှညစ်တယ်လာတာပေါ့နော်
ရာဦးထေသားကစစ်ဆောင်စခန်းတစ်ခုမှာလည်းအိမ်အောင်စုတရားကျော်ရောက်ရှိနေပြီးသူတို့ရဲ့စားတောက်နေထိုင်ရေးနဲ့ဆောင်းနှင်းကာလမှာလိုအပ်တဲ့အခင်းအကာတွေအတွက်အလှူရှင်တွေလိုအပ်လို့နေပါတယ်
။ဒီမှာနေရတာကတော်တော်အဆင်မပြေဘူး။အမို့တွေလေးမရှိအောက်ကအချင်းလေးလေးမရှိအကာလေးမရှိဖြစ်နေတယ်။ဒီမှာမိန်းမတွေကစောရတာကတော့လည်းတော့မလုံလောက်ဖြစ်နေတယ်။ကလေးတွေကဆိုရင်လည်းတော့ကြောင်လေးမတရားကျန်းမာလေးလေးမကောင်းအောက်ကအခင်းရာမရှိအထက်ကအမို့ရာမရှိ ကာထားတဲ့ဒါကလေးမလုံတလုံကျင်းနေလို့ဆရာသားဒါကလေးအစင်ပြအာသူအစကပေးတယ်ပေးရစီရအဲ့လောက်နဲ့လည်းမလုံမလားဆရာအနေနဲ့ကဘာမှထောက်ပံ့တာကမရှိသေးဘူး
အရင်ကလောက်ကင်ခဲ့တဲ့တောင်ရအလုတ်ကိုပြန်လုံချင်ကြပေမဲ့နေမီလုံချုံရေးအခြေအနေကြောင့်မိသားစုလိုက်ထွက်ပြေးလာကြတဲ့ဆစ်ဆောင်သူတွေကတအူးဖြစ်တဲ့ဒေါ်ကျော်ကြီးက
ကိုယ်ကိုပြန်ရှင်လို့လေသောမပြန်ရင်ဒီမှာနေရတာလေအဆင်ပြေစိတ်တက်တဲ့ကြားလို့နေလူလူကမှလူတော်မလူရှင်တော့ဘူးအဲ့လိုဖြစ်တယ်ဖြစ်နေတယ
်ဆရေးပရိပခရိချာအမျိုးသမီးတွေနဲ့ကလေးငယ်တွေရဲ့ဘဝတွေကပိုပြီးထိခိုက်တယ်ဆိုတာကိုအမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံ WLB ရဲ့အထွေထွေအတွင်းရေးမှူးနော်ဆဲဆဲကအခုလိုပြောပါတယ်
အမျိုးသမီးတွေကသူတို့ရဲ့လူအပ်ချက်ကအမျိုးသားတွေနဲ့လည်းမတူဘူးလို့သူတို့ဖြစ်မိခင်တွေပဲဒီဖြစ်ပြီးချင်းလဲနေရွတ်ကြုံနေတဲ့အမျိုးသမီးတွေပဲဖြစ်ပါတော့သူတို့နေ့အလိုက်မှာလူအပ်မှုတွေကမရှိနေဘူးပေါ့နော်ဆိုတော့ကျမကြီးအရာကောပညာရေးအရာကောပြုလို့ရှိဘဝလုံးချုံမှုအရာကောပြုလို့ရှိရင်လဲအကြဖက်မှုကာကွယ်ပေးရမယ်ရန်တွေကအရာကောပေါ့နော်အဲ့ဒီဟာတွေကအများကြီးရှိတယ်ပေါ့နော်ကျမတို့သာမန်လူထုပေါ့နော်ဒီမျိုးသွေးမှနေတဲ့လူတွေတော့မခံစားဘူးဆိုတော့ပို့ဆိုလာတာတိုင်းရင်းသားဒေသမှာဖြစ်ပြီးရှောင်းနေဖြစ်ပြီးနေတဲ့လူတွေအတွက်ဆိုပို့ပြီးတော့မခံစားရပေါ့နော
်ရခိုင်ဒေသမှာတက်မတော်နဲ့အေအေတို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဆစ်ရှောင်းသူဦးရေမြပြလာပြီးထိခိုက်ဒဏ်ရာသိမ်းဆုံးသူတွေလည်းမြင့်လုံနေပါတယ်ဆစ်ရှောင်းဒုက္ခသည်တွေကိုလူမှုအရေးပတ်အကူအညီရေးအဖွဲ့တွေကထောက်ပံ့နေပေမဲ့လုံလောက်မှုမရှိသေးတာကြောင့်ရခိုင်ဒေသမှာအလှူရှင်တွေလိုအပ်လို့နေတယ်လို့သူတို့ကဆိုပါတယ်
ရခိုင်ပြည်နယ်တွင်းကဆစ်ပေးရှောင်းနေသူတွေရဲ့အခက်အခဲနဲ့ကျန်းမာရေးတုံ့ပြန်ရေးလိုအပ်ချက်တွေအကြောင်းကိုစုစုကစုံစမ်းတင်ပြသွားတာပါရှင်။အခုထိုင်းနိုင်ငံကမြန်မာရွှေ့ပြောင်းအလို့သမားတချို့ထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းကိုအလှည့်ပေးကြပါတယ်။ထိုင်းနိုင်ငံကရောဘတ်ချန်တခုမှအလုပ်လုပ်နေတဲ့မြန်မာနိုင်ငံသားအလုပ်သမားတွေကိုအလုပ်ရှင်ရဲ့မြေးဆိုသူကတနက်နဲ့ပြစ်ဓာတ်နဲ့ထိုးခဲ့တာကြောင့်အလုပ်သမား3ဦးဒဏ်ရာရသွားခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကဖြစ်ခဲ့တဲ့အဲ့ဒီဖြစ်ရပ်မှာဒဏ်ရာရသူတွေကိုတပ်ဆိုင်ရာစေရုံတွေမှာကုသမှုပေးနေပြီးအခြေအနေစိုးရိမ်ရတယ်လို့ရွှေ့ပြောင်းအလုပ်သမားအရေးဆောင်ရွက်နေသူတဦးကပြောပါတယ်။အပြည့်စုံကိုတော့ VOA ထိုင်းအခြေစိုက်သတင်းတောက်မတ်အေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံခန်းကားခရိုင်ကုန်းစီတီကျေးရွာအမှတ်ခွနစ်ကရာဘာချမ်းမှာအလုပ်လုပ်နေကြတဲ့အလုပ်သမားတွေဟာအဆောင်မှာအိပ်နေကြတဲ့အချိန်အလုပ်ရှင်ရဲ့မြေးဖြစ်သူကမြန်မာနိုင်ငံသားရာဘာလုပ်သားတွေကိုတနက်နဲ့ဝင်ရောက်ပစ်ခတ်ခဲ့ပြီးဓားနဲ့လိုက်ထိုးခဲ့တာကြောင့်မြန်မာနိုင်ငံသား3ဦးပြင်းထန်တဲ့ဒဏ်ရာတွေရရှိသွားခဲ့ပါတယ်။လောလောဆယ်2ဦးကတော့ခန်းကားစေယုံကြီးနဲ့ဖုခက်စေယုံကြီးတွေမှာအရေးပေါ်ခန်းကိုပို့ထားရပြီးစိုးရိမ်ရတဲ့အခြေအနေမှာရှိနေကြောင်းခန်းကားအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုပ်သမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကပြောပါတယ်
။ဒုက္ခမီပြန်လာတဲ့အချိန်မှာခန်းကမပြန်ပါဘူးခန်းထဲမှာအိမ်နေ။အဲ့အချိန်မှာအဲ့ဒီခန်းကတော့လုံးရှင်ရဲ့မြေးလို့ပြောတယ်။အဲဒီကနေ့တကားကိုကံကြောက်ဖွင့်ပြီးဝင်လာပြီးတဲ့နဲ့တနက်နေ့ပြစ်ထားနေခုလို့ပြောတာ။လှုပ်ပြီးတဲ့မှာတကားပြန်ပြီးတော့ဖြစ်ပြီးတော့ဖြစ်ပြီးအပြင်ဖြစ်ပြီးသွားပြီးတော့မှပြီးသွားတဲ့အခါမှာအဲ့ဒီခန်းကနောက်ထပ်တစ်ယောက်ကိုတနက်တစ်ယောက်အဲ့နာအိမ်ရပေါ့။အဲတနက်နေ့ဒီခန်းနဲ့တရားပေါ့။သူကအဲ့ဒီမှာသူကလည်းအဲ့ဒီလမ်းမှာတော့ပြေးတော့တွေ့ရခါကျသူ့ကိုဆက်ထပ်ပြီးတင်းနေသေးတော့အဲ့တော့၃ယောက်ပြေးသွားပေါ့အနက်က၂ယောက်ဘာတရားပေါ့လက်ရှိကဖန်လာသေးုံမှာဒီဘောကန်ထဲမှာရှိနေရပြောဆိုရင်ရတာပဲဖုတ်ကက်သေးုံမှာတရားလေးအဲ့ဒါဓာတ်နဲ့ဟိုနေဖြစ်ခါထုံးရတယ
်
အဲဒီတော့ကအဲ့ဒီဖုတ်ကက်မှာသူလည်းဆိုရင်ရတယ်ဒါပေမဲ့အခုလောတဲ့ဆံကောင်ရှိတဲ့လူကလည်းဆိုရင်ရတာ
တနက်နေ့ဓာတ်တန်ရရသွားသူတွေဟာအသက်50အရွယ်ဥလန်ဝင်းအပါဝင်၃ဦးဖြစ်ပါတယ်။ရာဘာချန်အလုပ်သမားတွေကိုတနက်နေ့ပြစ်ခတ်သွားသူဟာအလုပ်ရှင်ရဲ့မြေးဖြစ်သူထိုင်းနိုင်ငံသားဖြစ်ပြီးမူရစေဝါ၃ဆွဲထားတယ်လို့ယူဆရကြောင်းအလုပ်သမားတွေကပြောဆိုခဲ့ပါတယ်။သူကတော့အခုချိန်ထိရဲတွေကဖမ်းမမိသေးဘူးလို့လည်းဆိုပါတယ်။အလုပ်သမားတွေနဲ့ပတ်သက်လို့မြန်မာတန်ရုံးကတန်ရာရှိကလည်းနောက်ရက်တွေမှာတွားရောက်ကြည့်ရှုပြီးဥပဒေကြောင်းအရအမှုဖွင့်ပြီးဆောင်ရွက်ပေးဖို့ရှိနေတယ်လို့လည်းဦးမင်းဦးကဆက်ပြောပြပါတယ်။မြန်မာလူသမားတွေဘက်ကတော့ဒီရာဘာတော်ထဲမှာပဲဆက်ပြီးအလုပ်လုပ်ရအောင်မှမို့အမှုဖွင့်ရင်သူတို့ကိုရန်ညှိုးထားမှာကိုလည်းစိုးရိမ်ကြောင်းကိုလည်းပြောပြခဲ့တယ်လို့ဆိုပါတယ်။အခုတနက်နဲ့ပြစ်ခတ်ခံရတဲ့လူသမားတွေဟာတရားဝင်အထောက်ထားဆက်ရွက်ဆန္ဒများရှိတဲ့မြန်မာလူသမားတွေဖြစ်ကြတယ်လို့လည်းဦးမင်းဦးကပြောပြခဲ့ပါတယ်ရှင်
။မအေးအေးမှာသတင်းပေးပို့ထားတာပါရှင်။ခုဆက်ပြီးကမ္ဘာသတင်းတွေထဲမှာရေးသားနေကြတဲ့မြန်မာပြည်အကြောင်းတွေကိုနားဆင်ကြရအောင်ပါရှင်။မူလဆောင်ပါရှင်တွေရဲ့အားပေါ်မပြတ်စေပဲမအီတန်စင်ကကောက်နှုတ်တင်ပြပေးမှာပါ။
ရိန်ဂျာဒုက္ခသည်ပြည်နာဟာမွတ်စလင်နဲ့ဗုဒ္ဓဘာသာဝင်တွေကြားကဘာသာရေးပဋိပက္ခမဟုတ်ဘူးလို့ဆိုင်းဆရာဘတ်ဒေးလက်နာပြောဆိုဆိုတဲ့ခေါင်းစဉ်နဲ့အာရူနာ sakia hita tare twiso mi me che kanu che sama ko ro scroll.im ma phaya ba de myama nai ngin sit so ya a chang se chu ni ne chi pyo tadin pe po la de wa yin tadin daw batin lina ga india ne data twi nai ngin ni paw ma dukkha de pitana ye taya mu ko shin pya tare twiso mi myang ga phit ba de Lolose Pipone Pitanama, Tiamo when she began in time Mune, Asa Zempa Poye, Biogari Bawinello, Padelina got up that Haraba. You can believe her starting gets a ma, she dread teachable, don't sensitive to her poesicate, Kodamaga doing Mujo Hong, Coffee and a commissioning art, Zemju Jet to Tobio Mazagi, August and Nessanga in Mare, Asa Takamuga, Yuja Shishi Takamu Pide, Lidna Piovari, Asa Yuja to Pite, Nangan Gaia, I am Samu Yabo, Saudi Arabian and Arasoamia Pianzu, UAE Abawe, and now Asha Nangan Rigani Braw, we did have a boy abone. Mackenzie Bimbiani Lunieri Asa Puerto Bowen Labo, DJ Dongulongo, August Sada Kamugani Yagi Lusuari. Yakai and now Miao Banga, Sien and Muslim Rigre, Dilu Aquetta, Loya Yetazak and Pitwa Lusuari. Dibinaha, Muslim Rina Boda Bada, when it's up, Pitta, but he become hopeful and Lena Taupia Taraba. Yamanang Yama Muslim, Mia Pia Shin, do any time Lani Bureau, and Yazuka, Mubia Mani Time the Low, Bamazaka, Pure Bureau, Yamanang and Dari Pitta, Pi. ဘူဂျောင်းဆန်တဲ့အတူလောက်ကျန်ခဲ့ရတဲ့သူတွေထဲမှာတော့မှမွတ်စလင်ခေါင်းဆောင်ဥရာဇာပါဝင်တာကိုလင်နန်ကထောက်ပြထားပါတယ်။ဒါပေမဲ့ရွင်ဇာကိစ္စကတော့ထူးခြားပါတယ်။ရွင်ဇာတွေကဗမာစကားလည်းမပြောသလိုဘင်္ဂလားဒေ့ရှ်ဘက်ကလူတွေပြောတဲ့ဘင်္ဂလီစကားပြောတဲ့အတွက်သူတို့ဟာရခိုင်မှာတသက်လုံးနေလာပေမဲ့လည်းသူတို့ကိုတရားမဝင်ခိုးဝင်လာတဲ့တွေဖြစ်မြန်မာအများစုကမြင်ကြရလို့ဆိုပါတယ် ဒီနေ့ဆောင်ကားမှာအန်အယ်ဒီပါတီအနိုင်ရခဲ့ပေမဲ့ပြည်သူတွေရွေးကောက်တင်မြောက်ခံထားရတဲ့ဒေါက်ဆန်းစုကြည်ရဲ့ပါတီမဟုတ်ဖင်နဲ့မြန်မာစစ်တပ်ကတက်မတော်အကြီးကြီးရဲ့ဩဇာကိုပဲနာခံထားလို့ထောက်ပြထားတာပါဒုက္ခသည်ပြီးဘင်္ဂလားဒေ့ရှ်မှာပဲဆက်နေမလားတတိယနိုင်ငံကိုတွားချင်လားသူတို့ကိုဖယ်တဲ့တဲ့နိုင်ငံကလက်ခံထားပါလေမြန်မာနိုင်ငံကိုပြန်လာနိုင်မလားပြန်ရောပြန်လာခြင်း straighttimes.com မှာဖတ်ရပါတယ်ရှင်မြန်မာစစ်တပ်ဟာ2019ခုနှစ်အောက်တိုဘာလကစပြီးတော့ရခိုင်ပြည်နယ်တွေကရင်းစောင်းမှုစနစ်ပေါ်မှာစနစ်တကျနဲ့ကျယ်ကျယ်ပြန့်ပြန့်ရှင်းလင်းဖယ်ရှားတဲ့လုပ်ရပ်တွေဟာလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာနိုင်ငံတကာဥပဒေကိုချိုးဖောက်ရာရောက်တည်ဆိုပြီးတော့အစ္စလာမ်ပြူပေါင်းဆောင်ရွက်ရေးအဖွဲ့ OIC ကိုစားဂမ်ဘီယာနိုင်ငံကဆွဲချက်တင်ထားတာကြောင့်မြန်မာနိုင်ငံရဲ့အကျိုးကိုကာကွယ်ဖို့အတွက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်းဆက်စုကြီးကနယ်သာလန်နိုင်ငံ The Hague မြို့က ICC နိုင်ငံတကာတရားရုံးကိုတွားရောက်ခဲ့တာလို့အရေးသားထားပါသည်မြန်မာရဲ့သဘောထားနဲ့နိုင်ငံတကာအတိုင်းအဝိုင်းရဲ့သဘောထားကကွဲပြားနေတာကြောင့်ရခိုင်မြောက်ပိုင်းမှာတကယ်ဖြစ်နေတဲ့အကြောင်းတွေကိုဒေါ်ဆန်းစုကြည်ကိုလည်းတွားပြီးတော့ရှင်းပြမှဖြစ်မယ်ဆိုပြောလေ NLD ပါတီပြောခွင့်ရဦးမျိုးညွန့်ကိုကိုကပြီးတော့ဖော်ပြထားပါတယ်လူမျိုးတုံးတပ်ဖြတ်မှုဆွဆွဲချက်ကိုကာကွယ်ပြောဆိုတာကြောင့်ဒေါ်ဆန်းစုကြည်ပေါ်မှာနိုင်ငံတကာအတိုင်းအဝိုင်းကထားတဲ့သဘောထားအစိုးမြင်သွားနိုင်တယ်ဆိုပေမဲ့လေသူတို့လိုမြန်မာနိုင်ငံဘက်ကရက်တည်ပြီးတော့ကာကွယ်ပြောဆိုတာကိုမြန်မာပြည်တွင်းကတော့အားပေးထောက်ခံမှုတွေများနေလို့ဆိုပါတယ်2020ရွေးကောက်ပွဲအကြိုကာလမှာ ICJ နဲ့ပတ်သက်ပြီးတော့ဒေါ်ဆန်းစုကြည်ကိုထောက်ခံဆန္ဒပြပွဲတွေများစွာကျင်းပနေသလို NLD ပါတီပေါ်ထောက်ခံမှုတွေကလည်းခိုင်မာနေလို့ရေးသားထားတာကိုအချင်းချုပ်တင်ပြလိုက်ရပါတယ်ရှင်
။မအီတန်စင်ပြောပြသွားတဲ့ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းကောက်နှုတ်ချက်တွေကိုနှာစင်ကြရတာဖြစ်ပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအတန် DPP ရုပ်သံလိုင်းကနေပြီးတော့လည်းဖမ်းယူကြည့်ရှုနိုင်ကြပါတယ် DPP ရုပ်သံစလောင်းကနေပြီးနေ့စဉ်ည10နာရီနဲ့မနက်9နာရီခွဲအချိန်တွေမှာပုံမှန်ကြည့်ရှုနေကြ Intercept 70နဲ့ Mia Set 3တို့ကနေမိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်ပါတွေကိုလည်းကြည့်ရှုနိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနိုင်စင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ကစနေမနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40 48လိုင်းလက်မီတာ190 kHz 1509တို့ကနေတိုချဲ့နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်း Radio ထုတ်လွှင့်ချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်ကြပါရရှင်အခုဒုတိယပိုင်းအစီအစဉ်မှာတော့ဒီကနေ့ထုတ်လွှင့်ပေးမယ့်အမျိုးသမီးကန္တာအစား ICJ တရားရုံးကြောင့်အထူးဆက်သွယ်မေးမြန်းခန်းကိုထုတ်လွှင့်ပေးသွားမှာဖြစ်ပြီးသုတစုံလေအမေရိကန်တခွင်အစီအစဉ်နဲ့တူဆက်ပြီးတော့နားဆင်ကြရမယ့်သိပ္ပံတဲ့ဤပညာအစီအစဉ်ကတော့
ဒီလိုင်းနဲ့စဘာတဲ့စဘာ6ခန်းစက်ပြီး3နဲ့စဘာဆန်တွက်ပြီးပူပါတယ်ခင်ဗျာနောက်တစ်ခုကပါလဲဆိုတော့ဆက်အစဉ်တန်းညှင့်မှုလို့ပါတယ်မြန်မာနိုင်ငံလူအချက်ကိုကျွန်တော်ပြောရရင်တောင်သူအဆင့်ပ
ါစဘာတွေအလေအလေမဖြစ်စေဘဲနဲ့အည်သွေးကောင်းမွန်ဖို့ခင်မီစက်ကရိယာတွေသုံးဆွဲတဲ့အကြောင်းစံကုံတဲ့များအသင်းကဦးမျိုးအောင်ကျော်ရဲ့ပြောကြားချက်တွေကိုနားဆင်ကြရမှာပါဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးအထူးအစီအစဉ်ဆက်သွယ်မေးမြန်းချက်ကိုထုတ်လွှင့်ပေးပါမယ်ရှင်မြန်မာနိုင်ငံကိုအမှုဖွင့်တိုင်ကြားထားတာကို ICJ နိုင်ငံတကာတရားရုံးကပယ်ဖျက်ပေးဖို့အပါအဝင်ဒီဇင်ဘာလ12ရက်နေ့ကဒေါ်အောင်ဆန်းစုကြည်ရဲ့နောက်ဆုံးလျှောက်လှဲချက်တွေက ICJ တရားသူကြီးတွေလက်ခံစင်စားဖို့ထိရောက်လွှမ်းမိုးမှုမရှိခဲ့တဲ့အကြောင်းနိုင်ငံတကာဥပဒေပညာရှင် Michael Becker ကသုံးသပ်ပါတယ် ICJ ရုံးမှာ၄နှစ်တာလက်ထောက်ဥပဒေအရာရှိအဖြစ်တာဝန်ထမ်းဆောင်ခဲ့သူ Mr. Becker ဟာသူကိုယ်တိုင်လည်းမြန်မာနိုင်ငံကိုတခြားတနိုင်ငံကလူမျိုးတုံးတပ်ချက်မှုဆိုင်ရာသဘောတူစာချုပ်နဲ့ ICJ မှာအမှုဖွင့်တရားစွဲနိုင်တဲ့အလားအလားဆိုတဲ့စာတမ်းကို2018ခုနှစ်ကရေးသားခဲ့သူပါအခုလက်ရှိ Ireland နိုင်ငံ Dublin မြို့က Trinity College မှာဥပဒေဌာနလက်ထောက်ပါမောက္ခဖြစ်တဲ့ Mr. Becker နဲ့မတ်အင်ဂျင်နိုင်က Skype ကနေပြီးတော့တည်ထောင်ဆက်သွယ်မေးမြန်းထားပါတယ်ရှင
် So can you tell us how do you see
ICJ တရားရုံးကြားနာပွဲမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့အပိတ်လျှောက်လဲချက်ကိုဘယ်လိုမြင်လဲရှင
် So we had 3 days of hearings this week and as you said today Myanmar had the last word
ဒီနေ့မှအတွင်း3ရက်ကြာကြာနာပွဲပြုလုပ်ခဲ့တဲ့နေရာမှာဒီကနေ့မြန်မာဘက်ကဒုတိယအကြိမ်မြန်လဲလျှောက်လဲချက်လုပ်ပါတယ်မိကွန်းကိုဖိအားမယ်ဆိုရင်ဒေါက်ဆန်းစုကြည်ရဲ့အပိတ်လျှောက်လဲချက်အတူတူသဘောမျိုးပဲတင်ပြသွားတာပါအဲ့ဒီမှာအချက်နှစ်ချက်ကိုပဲသူကတင်ပြခဲ့ပါတယ်ပထမတစ်ချက်က ICJ တရားရုံးကနေမြန်မာအမှုကိုပယ်ဖျက်ပေးဖို့ဖြစ်ပါတယ်ဒီနေရာမှာကျွန်တော်အသေးချာပြောနိုင်တာကတော့သူပြောသလိုတရားရုံးကအမှုကိုပယ်ဖျက်ပေးဖို့ဆိုတာဖြစ်လာလိမ့်မှာမဟုတ်ပါဘူး။ဘာဖြစ်လို့လဲဆိုတော့အခုကြားနာတဲ့ကိစ္စကဓာတ်ပြစီမံဆောင်ရွက်ချက်တွေထားမှတ်ပေးဖို့ဖြစ်ပါတယ်။ဒီချက်ကိုလည်းဂမ်ဘီယာဘက်ကတောင်းဆိုခဲ့တာဖြစ်ပါတယ်။ဂျမားကလူမျိုးတုံးတပ်ဖြတ်မှုတားဆီးပြစ်ပေးရေးစာချုပ်ကိုချိုးဖောက်တယ်ဆိုတဲ့ဆွဲချက်တင်ထားတဲ့အမှုစီရင်ဖို့နှစ်များစွာကြာမှာဖြစ်တဲ့အတွက်လောလောဆယ်အခြေအနေတွေအခုထပ်ပေါ်ပြီးစိုးရွားမသွားအောင်ထိန်းချုပ်တဲ့အနေနဲ့အရေးပေါ်ကြေညာချက်အမိန့်မျိုးထုတ်ပြန်ပေးဖို့ဖြစ်ပါတယ်။ဒါကြောင့်တော့ဆန်းစုကြည်တောင်းဆိုသလိုမျိုးတရားရုံးကနေမြန်မာကိုကြားဖြတ်စီမံဆောင်ရွက်ချက်အတွက်အမိန့်ချမှတ်ပေးဖို့ရှောက်ထားချက်ကိုပယ်ဖျက်ပေးပါဆိုတဲ့အချက်ကမဖြစ်နိုင်ပါဘူး။နောက်တစ်ချက်ကတော့ဒီကနေ့ပြောသွားတဲ့အထက်မှာလေးနဲ့ထောက်ပြခဲ့တဲ့အချက်ဖြစ်တဲ့ရခိုင်ပြည်နယ်မှာအရင်အတိတ်ကအခြေအနေတွေဘယ်လိုပဲဖြစ်ခဲ့ဖြစ်ခဲ့အခုတော့အခြေအနေတွေပြန်ပြီးကောင်းမွန်လာနေပြီလို့ဆိုရတယ်။ပြန်လည်ရင်ကြားစီအစည်းအဝေးတွေအကောင့်ထဲပေါ်နေတာဒေါက်ဆန်းစုကြည်လုံးဝတုံ့နှုံမသွားတဲ့ဝင်ကြရီနေရပြန်ရေးအခြေအနေတွေဖန်ပြီးပေးနေတာစတဲ့အပြုသဘောဆောင်တဲ့အခြေအနေတွေကိုသူကပြောသွားပါတယ်အခြေအနေတွေကောင်းလာပြီဖြစ်တဲ့အတွက်ဆိုရင်ကြအနေတွေအိမ်မှာမရှိတော့ဘူးအရေးပေါ်အခြေအနေမျိုးဆိုတာမရှိတော့တဲ့အတွက်ဂျားပြတ်စီမံဆောင်ရွက်ချက်ဆိုတာမျိုးမလိုအပ်ဘူးလို့ဒေါက်ဆန်းစုကြည်ကခုခံခြေပါခဲ့တာပါဒါပေမဲ့ဂျားပြတ်စီမံဆောင်ရွက်ချက်များအရေးပေါ်ထုတ်ပြန်ပေးဖို့အတွက်ဒီသက်အနေနဲ့တစ်ဖက်ကလျှောက်လဲတင်ပြထားချက်ကိုတကယ်တမ်းစဉ်းစားဆုံးဖြတ်ရမယ်တရားသူကြီးတွေပေါ့ဒေါက်ဆန်းစုကြည်ရဲ့ခုခံခြေပါချက်တွေလွှမ်းမိုးမှာမဟုတ်ပါဘူ
း So let's talk about prima facie
ဆက်ပြီးမေးချင်တာက prima facie jurisdiction ဆိုတဲ့တရားရုံးကဥပဒေကြောင်းအရစီရင်ပိုင်ခွင့်ရှိမရှိဆုံးဖြတ်ပေးဖို့အချက်ကိုအဓိကအပြန်လဲလျှောက်လဲကြတဲ့အခါမှာမြန်မာဘက်ကဥပဒေပညာရှင်တဦးဖြစ်တဲ့ Mr. Christopher ကအဓိကခြေပါတဲ့အချက်ကဂမ်ဘီယာဟာ OIC ရဲ့တဆင့်ငံအဖြစ်တရားစွဲတာဖြစ်တဲ့ဒါကြောင့်လူမျိုးတုံးတပြည့်မှုစာချုပ်မှာလက်မှတ်ရေးထိုးမထားတဲ့ OIC ကိုစားပြုပြီးတော့ဂမ်ဘီယာဘက်ကတရားစွဲတာကိုမြန်မာဘက်ကတရားပြိုင်အဖြစ်သတ်မှတ်တုံ့ပြန်ဖို့မလိုဘူးစရာရီဖြစ်ပါတယ်ဒီပေါ်မှာဘယ်လိုမြင်ပါလဲရှင်
Well, I have to say I was, um, ဟောမှာဒီနေရာမှာကျွန်တော်မဖြစ်မနေပြောချင်တာကမာဆူရဘက်ကဒီခုခံခြေပါချက်အတွက်အချိန်နေအများကြီးတုံးခဲ့တာကိုတကယ်ပဲအံ့ဩမိပါတယ်ဒီချက်ကတော်လေးကိုလွှဲချော်နေတာပါဒီကိစ္စကလေးနဲ့ထားပြီးကန့်ကွက်ရမယ်အချက်မဟုတ်ဘူးလို့ကျွန်တော်မြင်ပါတယ် OICS လက်မဲ့ပူပေါင်းဆောင်ရွက်ရေးအဖွဲ့ရဲ့ဆုံးဖြတ်ချက်နဲ့အဖွဲ့ကိုကိုစားပြုပြီးကမ္ဘာနိုင်ငံက ICJ တရားရုံးမှာမြန်မာနိုင်ငံကိုလူမျိုးလုံးတပ်ဖြတ်မှုစာချုပ်ချိုးဖောက်မှုနဲ့တရားစွဲခဲ့တဲ့အချက်ကမှတ်ပါတယ်ဒါနဲ့ပတ်သက်လို့သိရသလောက်ဆိုရင် OIC အစည်းအဝေးမှာကမ္ဘာဘက်ကသူတို့နိုင်ငံအနေနဲ့ဒီကိစ္စကိုဆောင်ရွက်ဖို့စိတ်ဝင်စားကြောင်းပြောဆိုခဲ့တာဖြစ်ပါတယ် ဒီချက်ကိုဘာမှအငြင်းဖွားစရာမရှိပါဘူး။ဒါပေမဲ့ OIC နဲ့ပတ်သက်တဲ့အချက်ကိုကင်ပြီးကမ္ဘာက OIC ရဲ့အင်္ဂါအစိပ်ပိုင်းတစ်ခုဒါမှမဟုတ်အဆင့်ငန်းအဖြစ်တရားစွဲတာဖြစ်တဲ့ဆိုတဲ့အချက်နဲ့ကုကံခြေပါတာကပေါ်ပြက်လွန်းတယ်လို့ကျွန်တော်မြင်ပါတယ်။ကမ္ဘာနိုင်ငံအတွက်တခြားနိုင်ငံတွေနဲ့နိုင်ငံတကာဖွဲ့စည်းတဲ့စီကနေစိတ်သက်ပိုင်းဆိုင်ရာငွေကြေးဆိုင်ရာနဲ့ဥပ မြန်မာဘက်ကဥရပညာရှင်အနေနဲ့ဒီခြေပွားချက်နဲ့ပတ်သက်လို့ဥရလုံထုံးလုံးကြီးနဲ့အညီထောက်ပြနိုင်ခဲ့ခြင်းမရှိခဲ့ပါဘူး။အဓိကတော့ချက်ကဒီမှုရဲ့နောက်ကွယ်ကအကြောင်းအရာတွေကဘာတွေလဲ၊တရားစွဲနိုင်ငံတွေကအကြောင်းရင်းတွေကဘာတွေလဲဆိုတာကိုကြည့်ဖို့ ICJ တရားရုံးရဲ့အလုပ်မဟုတ်ပါဘူး။ ICJ တရားရုံးမှနိုင်ငံအချင်းချင်းရေချောင်းဆိုင်ရာတခြားနယ်နိမိတ်ဆိုင်ရာအငင်းဖောက်မှုတွေကိုခိုင်တွယ်ချားနာနေတဲ့အမှုတွေအများများရှိနေတာပါ။တချို့မှုတွေမှာဆိုရင်နိုင်ငံခြားရင်းနှီးကုမ္ပဏီတွေကနောက်ခွဲကနေပါဝင်ပတ်သက်နေတဲ့ဆိုတဲ့ဆွဆွဲချက်မျိုးတွေလည်းရှိပါတယ်။ဒါကြောင့်တရားစွဲတဲ့နိုင်ငံဘက်က ICJ တရားရုံးမှာဘာကြောင့်အမှုဖွင့်လျှောက်ထားသလဲဆိုတဲ့အကြောင်းရင်းကတရားရုံးရဲ့အလုပ်မဟုတ်ပါဘူး။တခြားအကြောင်းအရာတွေရှိပါတယ်။ဇမ်ဘီယာကနိုင်ငံတနိုင်ငံဖြစ်ရလားအလွန်ရှင်းပါတယ်နိုင်ငံတစ်ခုပါ။နောက်ပို့ပြီးအရေးကြီးတာကဇမ်ဘီယာနဲ့မြန်မာကြားမှာအငင်းပေါက်မှုရှိပါတယ်။ဇမ်ဘီယာအနေနဲ့မြန်မာကို ICJ မှာအမှုဖွင့်တိုင်ကြားတာမျိုးမလုပ်ခဲ့နိုင်ငံသားညင်းပေါင်းမှုရှိခဲ့တယ်ဆိုတဲ့အချက်တွေရှိခဲ့တာပါဒီချက်ကိုလည်းမြန်မာဘက်ကကြားနာပွဲမှာကြိုးစားပြီးတုံ့ပြန်ချိပါခဲ့ပါတယ် ICJ တရားရုံးမတိုင်ခင်လူမျိုးတို့တပ်ဖြတ်မှုဒါစီအပြစ်ပေးရေးသဘောတူစာချုပ်နဲ့ပတ်သက်လို့ဂမ်ဘီယာနဲ့မြန်မာကြားအငင်းပေါင်းမှုမရှိခဲ့ဘူးလို့ပြောပါတယ်ဒီခုခံချိပါကြတာလည်းအောင်မြင်ထိရောက်မှုမရှိဘူးဆိုတာသိကြပါတယ
် Right so another main
ကြားနာပွဲမှာအဓိကအပြန်လန်ချိပါလျှောက်လဲခဲ့တဲ့တစ်ချက်ကကုလသမဂ္ဂအချက်လက်ရှာဖွေရေးမစ်ရှင် FFM ရဲ့အစီရင်ခံစာတွေပဲဖြစ်ပါတယ်။ ICJ တရားရုံးကိုအမှုဖွင့်တိုင်ကြားခဲ့တဲ့ဂမ်ဘီယာကဒီအစီရင်ခံစာမှာပါတဲ့အချက်တွေကိုအဓိကထားခဲ့တာဖြစ်ပါတယ်။ဒါ့ပြင်မြန်မာဘက်ကဥပဒေအကျိုးဆောင်ပါမောက္ခဝီလျံရှက်ဘတ်ကတော့ FFM အစီရင်ခံစာတွေနဲ့ပတ်သက်လို့ဘလောက်ယုံကြည်စိတ်ချရမှုရှိမလဲဆိုတာကိုမေးခွန်းထုတ်သွားပါတယ်။ဒီ FFM အစီရင်ခံစာတွေရဲ့အားသာချက်အားနည်းချက်တွေကဒီအမှုပေါ်မှာဘလို့တက်ရောက်မှုရှိနေမလဲဆိုတာကို Mr. Becker ဘလို့မြင်လဲရှင
်။ Well there are lots of complicated issues relating to this and I'm glad you asked me about this because this is something that I study.
ဒီကနေ့ပတ်သက်ရင်ရှုပ်ထွေးတဲ့ကိစ္စတွေအများကြီးရှိနေပါတယ်။ကုလသမဂ္ဂအချက်အလက်ရှာဖွေမစ်ရှင် FFM ရဲ့အစီရင်ခံစာရင်းနဲ့ပတ်သက်လို့အခုကျွန်တော်ကိုယ်တိုင်လေ့လာနေချိန်လေးဖြစ်ပါတယ်။ရာပြည့်စီမံဆောင်ရွက်ချက်များဆိုတဲ့လျှောက်လဲချက်အမှုအတွက် ICJ တရားရုံးဘက်မှရွေးချယ်စရာများဆဆမလိုပါဘူး။ ICJ တရားရုံးရှေ့မှောက်ရောက်နေပြီဖြစ်တဲ့ဥပမာကုလသမဂ္ဂလူ့ခွင့်ကောင်စီကဖွဲ့ထားတဲ့ FFM မစ်ရှင်ရဲ့အစီရင်ခံစာရင်းနဲ့တခြားကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေရဲ့အစီရင်ခံစာရင်းအပေါ်မှာပဲအားထားမှာဖြစ်ပါတယ်။အခုတရားရုံးကကြားနာတဲ့ရာပြည့်စီမံဆောင်ရွက်ချက်များကိစ္စအတွက်တင်ပြဖို့လိုတဲ့အထောက်အထားအချက်လက်တွေဟာလူမျိုးတုံးတပ်ဖြတ်မှုစာချုပ်ကိုချိုးဖောက်တယ်ဆိုတဲ့စွဲချက်နောက်ဆုံးအဆင့်နဲ့နိုင်ရှင်ရင်လုံလောက်မှုရှိနေပါတယ်။ဒါပေမဲ့ပါမောက္ခရှက်ဘတ်အဓိကတင်ပြတဲ့အချက်ကကျွန်တော်နားလည်ရသလောက်ဆိုရင် FFM မစ်ရှင်ကဥရိပိုင်းဆိုင်ရာအကဲဖြတ်ချက်တွေကိုသူ့ဘက်ကသဘောမတူဘူးဆိုတာပဲဖြစ်ပါတယ်။မစ်ရှင်ကသုံးသပ်ခဲ့တဲ့လူမျိုးတုံးတပ်ဖြတ်မှုကိုရည်ရွယ်ကျူးလွန်ခဲ့တဲ့ဆိုရဲဥရိပိုင်းဆိုင်ရာအချက်နဲ့ပတ်သက်ရင်ဟုတ်မဟုတ်ဆိုတာကိုဥပဒေနီလအနေနဲ့အတိအကျသက်သေပြဖို့ကြိုးစားရမှာဖြစ်ပါတယ်။ဒီချက်ကိုပါမောက္ခရှက်ကဒီကနေ့မှအဓိကခုခံချေပါခဲ့တာဖြစ်တယ်လို့ကျွန်တော်ပြောနိုင်ပါတယ်။ဒါပေမဲ့အဲ့ဒီမှာအဖြေရှိနေတာကအစင်ခန်းသားပါအချက်လက်တွေဟာဥရိနီလအနေနဲ့အတိအကျဖြစ်ရမယ်ဆိုတဲ့အချက်ကို ICJ တရားရုံးကထည့်သွင်းစဉ်းစားဖို့လုံးဝမလိုအပ်ဘူးဆိုတာပါ။ဒါကြောင့်ကျွန်တော်မြန်လာက FFM mission အစီရင်ခံစာမှာဖော်ပြထားတဲ့ဥပဒေပိုင်းဆိုင်ရာတင်ပြချက်တွေကိုအာရုံမဆိုင်ဖို့ဖြစ်ပါတယ်။ထောက်ထားတဲ့အများကြီးစုဆောင်ခဲ့တဲ့ FFM အစီရင်ခံစာဟာအလွန်အသုံးဝင်နိုင်ပါတယ်။အဓိကအချက်က ICJ တရားရုံးအနေနဲ့အစီရင်ခံစာပါအချက်တွေကိုသူ့ဘာသူဥပဒေပိုင်းဆိုင်ရာမေးခွန်းထုတ်ပြီးကြည့်မှာဖြစ်ပါတယ်။ဒါကြောင့်ဒီမှုကိုဆက်ပြီးအစိုးရအကောင်ခွဲခြားကြည့်မယ်ဆိုရင်အခက်အခဲတချို့ရှိနေတာကဇမ်ဘီယာဘက်ကအဓိကလက်စုပ်လက်ကမ်းပြုထားတဲ့ကုလသမဂ္ဂအချက်လက်ရှာဖွေမစ်ရှင်ရဲ့အစီရင်ခံစာပေါ်မှာတရားရုံးဘက်ကဘယ်အချိန်ထိဒါမှမဟုတ်ဘလောက်တိုင်းတာထိအားကိုးပြုကျင်တယ်လဲဆိုတာဖြစ်ပါတယ်။မျက်မြင်သက်သေတွေကိုယ်တိုင်ကြုံတွေ့ခံစားရသူတွေနဲ့တွေ့ဆုံမြင်မြန်ထားချက်တွေပေါ်မှာမူတည်ထားတဲ့အချက်လက်အမြောင်များကိုကြည့်ရမယ်တရားရုံးအတွက်ဒ တကယ်တမ်းစိန်ခေါ်မှုအခက်အခဲတချို့ရှိနေပါတယ်။ဒါကြောင့် ICJ တရားရုံးအတွက်ဒါမှမဟုတ်နှစ်ဖက်လုံးအတွက်အကျိုးပြုနိုင်မှုကျွန်တော်အကြံပြုချင်တာက SSM Mission စီရင်ခံစားရေးပေါ်မှာအဓိကခြေပြုထားတဲ့ဒီလိုအမှုမျိုးမှာဒီစီရင်ခံစားရေးကိုပြုစုတဲ့အထက်ပါဝင်နေတဲ့ပုဂ္ဂိုလ်တဦးချင်းစီကိုတရားရုံးရှေ့မှောက်ခေါ်ယူပြီးတော့သူတို့အစီရင်ခံစားပြုစုတဲ့နီးနာကိုစစ်ဆေးသင့်ပါတယ်။FMM mission အနေနဲ့မြန်မာနိုင်ငံထဲသွားပြီးစုံစမ်းခွင့်မရနိုင်တဲ့အတွက် mission ဥက္ကဋ္ဌပဲဖြစ်ဖြစ်အစဉ်ခံစားကိုဝိုင်းပြီးပြုစုခဲ့တဲ့ခြားသူတွေကိုပဲဖြစ်ဖြစ်တရားရုံးခေါ်ပြီးတရားသူကြီးတွေရောနှစ်ဖက်လုံးရဲ့ရှေ့နေတွေကပါမေးမြန်းခြင်းအဖြစ်ရှေ့ဆက်အမှုအတွက်အကျိုးဖြစ်ထွန်းစီမယ်လို့ကျွန်တော်မြင်ပါတယ်
။မှန်ရင်ချင်းနိုင်ငံပါမောက်ခဥပဒေပညာရှင် Michael Becker ကိုဆက်သွယ်မေးမြန်းထားတဲ့အထူးအစီအစဉ်ဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကို website လိပ်စာ burmese.voanews.com မှာဖြစ်စေ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာဖြစ်စေပြန်ပြီးတော့လည်းနားဆင်ဖတ်ရှုနိုင်ပါတယ်ရှင်။အခုသုတဆုံးလေး American တခွင့်အစီအစဉ်ကိုနားဆင်ကြရတော့မှာပါ။ဒီတစ်ပတ်မှာတော့ American သမရစီးနင်းနဲ့ Air Force လေယာဉ်အကြောင်းကိုကိုအောင်အောင်ကပြောပြပေးမှာပါရှင်။
Air Force One လေယာဉ်ဟာအမေရိကန်သမရကမ္ဘာတဝန်ခီးသွားရမှာအမြဲအသုံးပြုတဲ့လေယာဉ်ကြီးပါ။အခုခါမှာတော့ဒီလေယာဉ်ကြီးထဲမှာဘလို့ဖွဲ့စည်းတည်ဆောက်ထားတာလဲ။သမရကလေယာဉ်နဲ့ခီးသွားတဲ့အခါမှာဘလို့စားတောက်နေထိုင်လဲ။ဘသူတွေကသူလိုအပ်တာတွေကိုလောက်ကင်ဖြည့်ဆည်းပေးလဲဆိုတာတွေကိုတင်ပြပေးမှာပါ။လူအများစုအတွက်တော့လေယာဉ်ကိုခီးသွားလာရမှာပဲစီးနင်းအသုံးပြုတာဖြစ်ပေမဲ့အမေရိကန်သမရစီးနင်းတဲ့ Air Force One လေယာဉ်ကတော့သူ့အတွက်ဝင်ဟင်းထဲကရုံးခန်းနဲ့အိမ်ဖြစ်ပါတယ်။အခုခါမှာတော့ Air Force One လေယာဉ်ကိုဘယ်လိုဖွဲ့စည်းတည်ဆောက်ထားလဲဆိုတာလူအများကြည့်နိုင်မှုပုံစံတူတစ်ခုကိုဆောက်လုပ်ပြီး Washington DC အပြင်ဘက်က National Harbor အရပ်မှာပြသထားပါတယ်။ဝင်ကြည့်မယ်ဆိုရင်တော့လက်မှတ်ကို airforce1experience.com မှာဝင်နိုင်ပြီးတော့ဝင်ကြေးက30ပါလူရမ်းများတဲ့အချိန်ဆိုရင်တော့$35ပါအသက်65နှစ်နဲ့အထက်တက်ကြီးရွယ်ဦးတွေတက္ကသိုလ်ကောလိပ်ကျောင်းသားနဲ့စစ်မှုတန်းတွေကတော့$22ပဲပေးရမှာပါအသက်4နှစ်ကနေ12နှစ်အတွင်းဆိုရင်တော့$15ပါလေယာဉ်တစ်စီးလုံးကိုလေ့လာခြင်းကတော့တစ်နာရီလောက်ကြာပါတယ်အဲ့လိုလာကြည့်မယ်ဆိုရင်တော့လေယာဉ်ထဲကနေရာတွေအကြောင်းကိုလည်းသိရဖို့ကိုယ့်ရဲ့ cell phone နဲ့နှစ်ချက်ယူလာဖို့လည်းလိုပါမယ်ဒါမှသာလေရင်ထဲမှာကြည့်ရှုနေခြင်းအဲ့ဒီနေရာတွေအကြောင်းဖုန်းကနေတဆင့်အတန်ဖိုင်ဖွင့်ပြီးတော့နားထောင်နိုင်အောင်ပါတကယ်ကတော့ဒီလေရင်ဟာတာမန်ကုန်တင်လေရင်တဆင့်ကို Air Force One လေရင်အဖြစ်အသုံးများတဲ့ Boeing 747 လေရင်ပုံစံနဲ့တစ်ထပ်တည်းတူအောင်ပြင်ဆင်ထားတာပါဒီလေရင်ကိုစပြီးတော့တက်ကြည့်တယ်ဆိုရင်ပဲလေရင်အင်ဂျင်အကြောင်းကစလို့တယ်လီဖုန်းကနေတဆင့်အခုလိုရှင်းပြပါတယ်
You should be standing by the massive engine. Feel free to walk up to it.
Engine ကြီးလေးလုံးတက်ဆင်ထားတဲ့ဒီလေယာဉ်ဟာကဘာတစ်ပတ်သုံးမုန်တမုန်ကွာပွေးဖြစ်တဲ့မိုင်8000ခရီးကိုမယက်မနာပြန်သက်နိုင်ပြီးတကယ်လို့မြေပြင်ကိုဆင်းသက်မှာကြောင့်အနေရရှိတယ်ဆိုရင်လေဝေဟင်ထဲမှာပဲစီးတဲ့လေယာဉ်တွေစီကနေတဆင်စီးပြန်ဖြစ်နေပါတယ်82နာရီလုံးလဲဇက်တိုက်ပြန်သန်းနိုင်တာပါတကယ်တော့လေ Air Force One လို့ခေါ်တာဟာသမရစီးနင်းတဲ့လေယာဉ်ဟာလေကြောင်းထိန်းချုပ်တဲ့မျောစင်နဲ့ဆက်သွယ်တဲ့အခါမှာအမှားအယင်မရှိအောင်အတွက်နာမည်ပေးထားတာပါသမရတပ်တန်းကုံဆုံးတဲ့အချိန်မှာသူတို့နေထိုင်ရာပြည်နယ်တွေကိုပြန်လိုက်ပို့လို့ဒီလေယာဉ်ကိုပဲစီးနင်းတဲ့အခါမှာတော့ Air Force One လို့မခေါ်တော့ပါဘူ
း An Air Force One has also carried the bodies of our deceased presidents on one final ride.
ဒါပြင်ကွယ်လွန်သွားတဲ့သမရဟောင်းတွေကိုနိုင်ငံတော်ဇာပနအခမ်းအနားအတွေ့ရွှေ့ပြောင်းတည်ယူရမှာလဲ Air Force One ကိုအသုံးပြုပါရတယ်။သမရဂျွန်ဖ်ကနေဒီ၊လင်ဒန်ဂျွန်ဆန်နဲ့သမရဖို့တို့ကိုလည်းဒီလေယာဉ်နဲ့တည်ဆောင်မှုပါရတယ်။2004ခုနှစ်ကသမရရော်နယ်ရီဂန်ရဲ့ရုပ်အလောင်းကိုတည်ဆောင်ချိန်မှာလဲသူသမရတာဝန်ယူစဉ်ကလေယာဉ်ရဲ့အတွင်းအပြင်အတိုင်းပြန်လည်ပြင်ဆင်ထားပေးခဲ့ပါရတယ်။လေယာဉ်ရဲ့ရှေ့ပိုင်းမှာတော့သမရရဲ့အေကန်းအိတ်ခန်းနဲ့အစီဝေကန်းရုံးခန်းတွေရှိပါတယ်။သမရအိတ်ခန်းမှာတော့တယောက်အိတ်ကဒင်းနှလုံးချထားပါတယ်။ Air Force လေယာဉ်ပေါ်မှာသမရအခန်းထဲကလွဲလို့လေယာဉ်မှူးတွေအတွက်သာအိတ်ရရှိပါတယ်။သမရရုံးဝန်ထမ်းတွေအထူးလုံခြုံရေးအဖွဲ့တွေဟာ couch ထိုင်ကုန်တဲ့ကျန်းမြေတွေပေါ်မှာပဲအိတ်ကြရတာပါ။သမရစီးတဲ့လေယာဉ်ဆိုပေမဲ့လည်းဇိမ်ခံဖို့ဆိုတာထက်လုပ်ငန်းအတွက်ဖွဲ့စည်းတည်ဆောက်ထားတာကြောင့်မှာအစီဝေကန်းကိုကြည့်လိုက်မယ်ဆိုရင်လေထူးခြားချက်တွေကိုတွေ့ရမှာပါ။ဒီ4000အမြင့်ကရုံးခန်းဆိုတော့ဇပွဲပေါ်မှာတင်ထားတဲ့ကော်ပီကွက်တွေမမှောက်အောင်အထင်းကွက်တွေလှုပ်ထားတယ်လို့ အစည်းအဝေးထိုင်ခုံဒီမှာဆိုရင်လေစီဘဲထိုင်ခုံကပတ်တွေကိုတွေ့ရမှာပါ။အဲ့နောက်ကယ်ရက်ကတော့တမရယုံဖွဲ့ဝင်ဒီတမရလုံချုံကြီးအဖွဲ့ဧည့်သည်တွေနဲ့သတင်းတောက်တွေအတွက်နေရာတွေပါဝင်ပါတယ်။အမေရိကန်ပြည်ထောင်စုဟာလွတ်လပ်စွာပြောဆိုခွင့်နဲ့သတင်းမီဒီယာလွတ်လပ်ခွင့်ကိုအလေးထားတဲ့နိုင်ငံဖြစ်တာကြောင့်သတင်းမီဒီယာတွေတမရသွားလေရာကိုလိုက်ပါနိုင်အောင်စီစဉ်ပေးထားတာပါသတင်းမီဒီယာတွေသာမရှိဘူးဆိုရင်တမရဟာဘယင်းလိုဖြစ်သွားမှာပေါ့လို့လည်းဆိုပါတယ် Air Force 1လေယာဉ်မှာ1965ခုနှစ်ကနေ1994ခုနှစ်အထိအနှစ်30ကြာအမှုထမ်းခဲ့တဲ့ကြီးကြပ်ရေးမှူး Howie Franklin ကတမရ Bill Clinton လက်ထက်ကတမရနဲ့ကတောက်ကဆဖြစ်ရတဲ့ခုကိုအခုလိုပြောပြပါတယ
် I had to wake him upHe only had 2.5 hours sleep. So I came in and I
went over. You know, I go out and I see him. No, he can't get up. That's why I went over. I thought he was going to fall asleep. Then I went to bed. Now, so now, when I saw him, he was lying on the floor. I was like, "What are you doing?" He said, "I'm not going to sleep. I'm not going to sleep." He said, "That's why the American is not sleeping."
လေမှုတန်းနေအနေနဲ့တမရရီနဲ့အခုလိုနီးနီးကက်ကက်ဆက်ဆံခွင့်ရတာကြောင့်သူတို့မှပြောစရာအများပြားလည်းရှိနေတာပါ1989ခုနှစ်ကနေ1993ခုနှစ်အထိတမရဖြစ်ခဲ့သူ George H.W. Bush ကတော့ဟင်းဒီဟင်းရဲ့တမျိုးကိုမကြိုက်ဘူးလို့ဆိုပါတယ်။တမရအတွဲစားတောက်ဖွဲရပြင်ဆင်ပေးရတဲ့လေယာဉ်ဝန်ထမ်းတဦးဖြစ်တဲ့ Henry Brown က
President Bush he was a pretty much a regular standard. He didn't have any specific.
တမရ Bush ကဘာဖြစ်ဖြစ်စားသူပါဘယ်လိုစားခြင်းနဲ့ဘာစားခြင်းနဲ့ဆိုတာမျိုးလည်းမရှိပါဘူး။တခုပါပဲသူကပန်းကောက်ပြီးဇင်းကိုမကြိုက်တော့အဲ့ဒါမပအောင်ရှောင်ပြီးပြင်ဆင်ပေးရပါတယ
်ဘက်ကီရှော့စ်ကတော့ Air Force 1မှာပထမဆုံးအမျိုးသမီးလေယာဉ်အမှုတန်းဖြစ်လာသူဟာ1981ခုနှစ်ကနေ1989ခုနှစ်ထိတမရတာဝန်ယူခဲ့တဲ့တမရ Ronald Reagan လက်ထက်မှာစတင်အလုပ်လုပ်ကင်ခဲ့တာပ
ါ When I was hired my official photograph with President Reagan
လေယာဉ်အမှုတန်းဖြစ်လာတော့တမရ Reagan နဲ့မှတ်တမ်းတက်ပုံရိုက်တဲ့အခါမှာသူကပခုံးကိုဖက်ထားပါတယ်ပထမဆုံးအမျိုးသမီးဝန်ထမ်းဆိုတာသူကသိတယ်လေ။သမရကဖက်လက်တကင်းနေတတ်သူလည်းဖြစ်တော့ကျမကိုဖက်ပြီးဘက်ကြီးတို့ရီအာလုံးပေါင်းမိဝတ်တဲ့အခါခြေတစ်ဖက်အရင်ရှို့သွင်းပြီးမှနောက်တစ်ဖက်ကိုထပ်ဝတ်ရတာဆိုတော့အာလုံးကအတူတူပါပဲဆိုပြီးမိတ်ဆက်ပေးတာကတော့တကယ်ကိုမမေ့နိုင်စရာပါ။
Air Force 1လေယာဉ်ပေါ်မှာမမေ့နိုင်စရာဖြစ်တယ်လေအများပြားရှိနေတာပါ။1963ခုနှစ်နိုဝင်ဘာလထဲမှာသမ္မတဂျွန် F ကနေဒီလှုပ်ကြံခံရပြီးတဲ့နောက်ဒုတိယသမ္မတလင်ဒန်ဂျွန်ဆင်ဟာ Air Force 1လေယာဉ်ပေါ်မှာသမ္မတအဖြစ်ကျန်းသက်စာချိန်ဆခဲ့ဘူးပါတယ်သမ္မတစီးနင်းတဲ့လေယာဉ်ကိုတော့တခြားလေယာဉ်တွေနဲ့ရောထွေးမှုမရှိအောင်ဆိုပြီးတော့သမ္မတအိုက်ဆင်ဟောင်းဝါလက်ထက်မှာ Air Force 1လို့နာမည်ပေးခဲ့တာပါအခုလို Air Force 1လေယာဉ်ပုံစံတူတည်ဆောက်ပြီးတော့အမေရိကန်ပြည်ထောင်စုကမြို့တွေမှာလိုက်လံပြသဖို့The Children's Democracy Project အဖွဲ့ကစီစဉ်လာပါ Rhode Island ပြည်နယ်မှာ Boeing 747ကုန်တင်လေယာဉ်ဟောင်းတစ်စီးကိုတမရစီးနင်းလင့်ရှိတဲ့လေယာဉ်ပုံစံတူဆောက်လုပ်ပြီးအော်တိုဘာလကလေးကဆက်လို့ National Harbor မှာပြသထားတာပါ The Children's Democracy Project အဖွဲ့ဟာ American ပြည်အောင်စုကတန်း90လောက်ရှိတဲ့ကလေးငယ်မျိုးဆက်တစ်တွေနိုင်ငံအရေးမှာစိတ်ဝင်စားလာအောင်လေ့ကျင့်ပညာပေးနေတဲ့အဖွဲ့ကြီးဖြစ်ပါတယ်ခင်ဗျာ
ကောင်းအောင်စီစဉ်တင်ဆက်ပေးနေတဲ့သုတဆုံလေးအမေရိကန်တခွေအစီအစဉ်ကိုနားဆင်ကြကြရတာပါအခုဆက်ပြီးသိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ရပါမယ်ဒေါက်ခင်မြို့သက်အစီအစဉ်တင်ဆက်ထားပါရှင
်မြန်မာနိုင်ငံမှာဒီနှစ်အတွင်းထူးထူးခြားခြားဆန်အထွက်တိုးလာတာဟာဆန်စပါးစိုက်ပျိုးရေးကဏ္ဍမှာခင်မီဆက်ကရိယာတွေပိုးပြီးတုံးလာတာကြောင့်ပါလက်ရှိမြန်မာနိုင်ငံရဲ့ဆန်လုပ်ငန်းမှာဆက်ကရိယာသုံးဆွဲနေတဲ့အခြေအနေကိုသိအောင်မြန်မာနိုင်ငံဆန်လုပ်ငန်းရှင်များအသင်းကဥမျိုးအောင်ကျော်ကိုမေးမြန်းပြီးတင်ပြပေးမှာပ
ါဒီနေ့ထဲမှာမြန်မာနိုင်ငံရဲ့ပြည်ပပြည်ပမှုဟာတန်ချိန်3တန်းပေါ့နော်3တန်းဆိုတဲ့အတိုင်းအတာတစ်ခုရောက်သွားတယ်အဲ့လိုတစ်ခါမှ record မဖြစ်ဘူးတန်ရင်သုံးသန်းအထိကိုတင်ပို့လို့ရလာတယ
်မြန်မာနိုင်ငံရဲ့ဆန်တင်ပို့မှုဒီနှစ်မှာမကြုံစဘူးတိုးလာတယ်လို့ပြောပေမဲ့လေဆိုက်ရေကထူးထူးခြားခြားတိုးလာတာတော့သိမရှိပါဘူးဘာကြောင့်ဆန်ထွက်တိုးလာရတာပါလဲ
ထုံလုံးမှုတိုးတက်တယ်ဆိုတဲ့အပိုင်းမှာတော့တောင်သူတွေမှာမျိုးကောင်းမျိုးတန့်သုံးဆွဲမှုနည်းနည်းလေးပိုလာတယ် သုံးဆွဲအကောင်မှန်သူတို့အဝဲနဲ့စီရှိလာတယ်အဲ့ဒါတစ်ပိုင်းပေါ့နောက်ပြီးတော့ဟိုစိုက်ရေးပြူရေးဘိုင်းမှာမိပညာဘိုင်းဒီမှာလူလာတဲ့ဆန္ဒကြီးရှိလာတာလေးညားတယ်ဟိုရိတ်သိမ်းမှုစနစ်ပိုင်းမှာလူငယ်တွေကအကုန်လုံးနိုင်ငံသားကိုထွက်သွားတဲ့အခါကျတော့လူသားရှားပါမှုကတော်တော်လေးစိန်ခေါ်မှုဖြစ်လာတယ်အဲ့ဒါအတွက်ကိုရိတ်သိမ်းချွေလေးစက်တီးပို့ပြီးတော့သုံးဆွဲလာတာအခုဆို၄နှစ်ပတ်ဝန်းကျင်လောက်မှာထူးထူးခြားခြားတိုးတက်လာတယ်ရင်သိမ်းချွေလေးဆက် combine harvester ပေါ်လာတဲ့အတူဒေကွက်တီကဥပမာငကိုကဆိုလဲ10ဟီကာလောက်ပိုင်နေတူနေသူတို့ရဲ့ဒီလေယာဉ်လုံငန်းပြီးဖို့ဆိုနှစ်ပတ်သုံးပတ်နေတလားလောက်ပြီးပြီးချင်းမှသိမ်းလို့ရတယ်အခုခါတော့တရက်နှစ်အတွင်းမှာ10ဟီကာတခါလဲပြီးသွားပြီးစပားဖြစ်သွားတာပေါ့နော်အဲ့ခါကျတော့ဒီစပားတွေကိုဟိုပါပေါ့နော်နိုင်နိုင်လေးလေးကင်တွေဘူးခက်ခဲရှိပြန်တော့ဒီဆန်ဆက်တီကိုဒါရီရဲ့စပါးကကျွန်တော်တို့အစိုးချိန်တိုင်းရောင်းရတဲ့ကိစ္စလေးဖြစ်လာတယ်ပေါ့။နောက်တစ်ဖက်ကလည်းရိတ်တဲ့သိမ်းတဲ့အချိန်မှာရာသီဥတုရဲ့အကန့်အသတ်တွေရှိလာတဲ့အခါကျတော့ဒီစပါးတွေ၆ဖူအတွက်ကိုစက္ကရိယာတွေတုံးလာတဲ့အဆင့်ကိုတွန်းအားပေးလာတာပေါ့နော်။ဟိုကကျွန်တော်စပါး၆ခန်းဆက်တီလေခင်မီဆက်တီလည်းရှိသလိုကျွန်တော်ဆိုတာဗီယက်နမ်နေပြီးတော့2005လောက်ကနေကျွန်တော်ဒီပညာရလာပြီးတော့2005နှစ်ကုန်ပိုင်းနေစပြီးတော့ဒီ affordable dryer လို့ခေါ်တာပေါ့နော်ရင်းနှီးမြှုပ်နှံမှုတိတ်မများတဲ့ဗီယက်နမ်ပုံစံစပါး၆ခန်းဆက်တီကျွန်တော်တို့ပမာပြီးကိုစပြီးတော့ကျွန်တော်တို့မိတ်ဆက်ခဲ့တယ်ပေါ့နော်အဲအဲ့ဒါတွေကလည်းအခုရှေ့ပိုင်းမှာသုံးဆွဲမှုတိတ်မများပါပဲဒီဘက်3နှစ်လောက်တွင်မှာတော်တော်လေးကိုများပြားလာတာပေါ့နောက်ပြီးတော့တရုတ်ပြည်က6ခန်းစက်ပြီးဝင်လာတယ်ထိုင်ဝမ်ကိုရီးယားဂျပန်အနေလာတယ်အိန္ဒိယလာတယ်ပေါ့နော်စသဖြင့်ဒီလို6ခန်းစက်ပြီးသုံးဆွဲမှုဒါပဲပြပြောကျွန်တော်တို့ဆန်စပါးကြီးရဲ့အလီလွင့်ကြီးတော်တော်လေးနေသွားတယ
်ဘယ်အတိုင်းတည်းထိနေသွားတာပါလဲ
လေသမားကြီးရဲ့တမယိုးကြရိတ်သိမ်းမှုစနစ်ပေါ့နော်ဟိုလက်နဲ့ရိတ်ကိုင်းနဲ့လှမ်းလူနဲ့ပယ်ပြီးချွေလေးစက်နဲ့ချွေဒါမှမဟုတ်ရှင်ကောက်ပြက်ကြီးဖြတ်ပြီးနွားနဲ့နေနောက်ပြီးတော့ချော်လာကြီးနဲ့နေအဲ့တော့မှစပါးဖြစ်တဲ့အချိန်ကနေဆက်နဲ့တခါတည်းတည်းရဲ့ခွန်းနှင်းလောက်အတွင်းမှာအင်းနဲ့အားနဲ့ဖြစ်သွားတဲ့အလီလွင့်အမတန်နေသွားတာပေါ့ဒီလိုဆက်တည်သုံးတဲ့အခါကျတော့ရိတ်သိမ်းမှုအလီလွင့်ကြီးတော်တော်လေးကိုနေသွားတယ်ပေါ့ကျွန်တော်မြင်လာတော့ဒီစပါးဖြစ်တဲ့အဆင့်မှာ900ခန်းလုံးလောက်ပဲတက်တာနောက်ပြီးတော့ကျွန်တော်ဆန်ဆက်ဒီမှာစပါး6ခန်းဆက်ကနေဒီဆန်ဆက်ဒီနဲ့အဆင့်မြင့်လာတဲ့အခါကျတော့တော်တော်လေးလင်လွင့်မှုနင်းလာတယ်ပေါ့နော်နောက်ကလာဆော့တာတွေပါကြီးတက်ပါ냐ဆိုတော့နင်းလာတဲ့အခါကျတော့ဒီဆန်ဆက်အပိုင်းနဲ့ကျွန်တော်တောင်သူလင်သမားတွေအပိုင်းရဲ့လင်လွင့်မှုဒီကျွန်တော်မြင်တော့1000ခန်းလုံးလောက်ကိုညော့သွားတဲ့သဘောရှိတယ်ငကိုကဆိုရင်ဒါ2500ခန်းလုံး3000လုံးလောက်ကနေကြသည်လို့ဆိုလို့ရှိရင်တော်တော်များများလင်းလွင့်သွားတဲ့အချိန်လေးကနေအတိုင်းတာတူတူညော့ပါသွားတယ်ကျွန်တော်တို့ဒီမြန်မာနိုင်ငံဆန်စပါးထုတ်လုပ်မှုကတစ်နှစ်တန်ချိန်တန်30လောက်ရှိတယ်အဲတော့ဆရာကင်တို့ညော့နေရင်ကျွန်တော်တို့က3တန်းပတ်ဝန်းကျင်လောက်တက်တာသွားတယ်3တန်းကကျွန်တော်တို့ဘာမှလေဝင်းအစ်စ်ဒီ area အစ်စ်ဒီမတူဘဲနဲ့ကျွန်တော်တို့အိတ်ထဲကို3တန်းပြန်ရောက်လာတဲ့သဘောပဲအဲ့တော့စပါး3တန်းဒီအချမ်းကြီးအဖြစ်ဆန်တန်ချိန်အဖြစ်တိတ္တမ5တန်းလို့ပြောလို့ရတယ်ပေါ့နော်ဒါအရေးသွေးမြင့်ဆန်ပေါ့အဲ့တော့ကျွန်တော်တို့အနေနဲ့ခါတိုင်းနှစ်ဒီမှာပြပတင်ဖို့ရာဒီလေတသန်းဝဲလောက်ရှိနေတာနေပြီးတော့အခုအလီလွင့်ညော်နှင်းမှုနေတာရဲ့မျိုးကြောင့်ကျွန်တော်တို့တုတ်တက်လာတာကြီးကြောင့်ကျွန်တော်တို့ရဲ့ဒီထုတ်လုပ်မှုဒီအနည်းဆုံးတသန်းဝဲလောက်ထပ်ပေါင်းလိုက်ရင်သုံးသန်းကျွန်တော်တို့အတွက်ဘာမှမထိခိုက်ပဲနဲ့တုတ်တက်လာတယ်ဆိုတဲ့သဘောလို့ယူရပါတယ်
မြန်မာနိုင်ငံမှာဒီသမယိုးကြလုံနေတာနဲ့အခုလိုဆက်တွေတုံးလာတဲ့အကြောင်းဒီလိုတိုးကြလာတာပေါ့နော်ဆိုတော့ဘလို့ဆက်တွေတုံးရင်ကောင်းမလဲဘလို့နီးပညာကပို့ပြီးတော့ထိထိရောက်ရောက်လုံနိုင်တယ်အဲ့ဒါလေးနည်းနည်းပြောပြပေးပါဦ
းကျွန်တော်တို့ဒီဆန်စပါးမှာနိုင်ငံတကာရဲ့ဈေးကွက်ကိုကြီးလိုက်ရင်တစ်ဖြည်းဖြည်းချင်းချင်းအရေးသွေးတောင်းဆိုမှုတွေပူပူများလာတယ်ပြီးခဲ့တဲ့10စုနဲ့2စုလောက်ပြန်ကြည့်ရင်ကျွန်တော်တို့မြန်မာနိုင်ငံရဲ့ဆန်တွေကအကျိုးကျေးများတဲ့အတွက်ကြောင့်အာဖရိကမားကတ်အာဖရိကဈေးကွက်ကဇက်ဝဲများတဲ့25ရာခိုင်နှုန်းဆန်အဆင့်ကိုပဲတင်ပို့လာနိုင်တာနေပြီးတော့အခုဆိုရင်ဒါ25ရာခိုင်နှုန်းနောက်ပြီးတော့ကျွန်တော်တို့ Super 5လို့ခေါ်တဲ့900ရာခိုင်နှုန်းဆန်တွေတမ်းမြင့်ဆန်တွေပါတော်တော်များများတင်ပို့လာတယ်နောက်ပြီးတော့ဝင်လူအားတွေရှိလာတယ်ပေါ့နော်အဲ့တော့အရေးသွေးတောင်းဆိုမှုပြေဝအောင်ဖြစ်ဖို့ဆိုတာဒီစပားတွေစပြီးတော့ရိတ်တဲ့ကွာခိုင်တွင်ထိမ့်သိမ့်မှုမှာစနစ်ချနာဖို့အရန်အရေးကြီးပါတယ်စပားတွေကိုအချိန်နဲ့တပြေးညီ၆ဖို့သွေးဖို့ဒီပထမဆုံးနဲ့အရေးကြီးဆုံးအဆင့်လို့ကျွန်တော်ပြောခြင်းပါတယ် စဘာအကြီးတဲ့အချိန်မှာအဆိုးတန်များတဲ့အတွက်ကြောင့်သူ့ကိုမပြတ်မစီအောင်ဆိုရင်အချိန်တူတူအတွင်းမှာစနစ်တကျ၆ပူဝတ်တာပေါ့နော်ဒါကြောင့်မလို့စဘာ၆ခန်းစစ်ပြီးလိုပါတယ်နီလန်းနဲ့စဘာအထက်စဘာ၆ခန်းစစ်ပြီး၃နဲ့စဘာအဆန်အတွက်ဒီပူပါတယ်ခင်ဗျာနောက်တစ်ခုကပါလဲဆိုတော့ဆက်အစင်တန်းညှင့်မှုလိုပါတယ်မြန်မာနိုင်ငံလူအပ်ချက်ကိုကျွန်တော်ပြောရရင်တောင်သူအဆင့်မှာအရေးကြီးဆုံးတစ်ခုကတော့လေယာရီနဲ့ပတ်သက်ရင်ကုန်ထုတ်လမ်းတွေစနစ်ကျဖို့ရေသွင်းမြောင်းတွေစနစ်တကျဖို့အကွက်တွေကိုလည်းတရားစနစ်တကျဖွံ့ဖြိုးအောင်လုပ်ဖို့ဆိုတဲ့ land consolidation ဆိုတဲ့နေရာနဲ့ပတ်သက်တဲ့အခြေခံကိစ္စတွေအရန်ရေးကြည့်ပါတယ်အဲအဲ့ဒါလေးတွေကိုလည်းပြုလုပ်မယ်ဆိုရင်တော့တေယူစိတ်တွေညှော်လာမယ်ဆက်ပိုင်းဆိုင်ရာတွေနေရာသုံးစက်ကရိယာတွေဒါဆက်မှုလေယာဉ်ကိုပြောင်းသွားနိုင်မယ်ဆိုရင်တစ်ဖက်ကထုတ်လုပ်မှုစည်းရိတ်တွေညှော်လာမယ်လူလုံအားလူအပ်ချက်တွေညှော်လာရင်ကျွန်တော်တို့နေကွင်းထဲမှာလည်းထပ်ပြီးတော့အကျိုးရှိပါမှာပေါ့ဒါကြောင့်မလို့ဒီအစိုးရအနေနဲ့ဒီပေါ်မှာလည်းဒီချာချာအားဆိုင်ပြီးတော့လုပ်ဖို့လိုပါတယ်ဒါအတွက်လိုအပ်တဲ့ပညာရှင်ပိုင်းတွေနီးပညာပိုင်းတွေစက်ကရိယာပိုင်းတွေအမတန်လိုအပ်တယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
မြန်မာနိုင်ငံဆန်လုံငန်းရှင်များအသင်းကဦးမျိုးအောင်ကျော်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော
်ဒေါက်ခင်မြို့သက်စီစဉ်တိဆက်ပေးနေတဲ့သိပ္ပံနဲ့နည်းပညာစီစဉ်နားဆင်ကြရတာပါရှင်
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်။အခုမနေ့ပိုင်းထုတ်လွှင့်ချက်အစီအစဉ်အစအဆုံးကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19 41တို့ကနေပြန်ပြီးနားဆင်နိုင်ပါတယ်ရှင်။ဒီကနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုတော့ကိုဝင်းမင်းကပြောပြပေးပါဦးမယ်ရှင်
။အမေရိကန်သမ္မတကိုတရားစွဲမဲ့ပုံမှန်တစ်ခုလုံးကိုအောက်လွှတ်တော်တရားရေးကော်မတီမှအတည်ပြုပြီးအောက်လွှတ်တော်တစ်ခုလုံးမှမဲခွဲဖို့အစောဆုံးအနေနဲ့ရှေ့ပတ်မှဖြစ်ဖို့လမ်းပွင့်သွားပါပြီ။ဒီမိုကရက်အများစုရှိတဲ့ဒီအောက်လွှတ်တော်ကော်မတီမှပါတီတွေဦးဆောင်မှုအတိုင်းထောက်ခံမဲ့23မဲ၊ကန့်ကွက်မဲ့18မဲနဲ့သမ္မတဒေါ်နယ်ထရမ့်ကိုအာဏာလွှဲသုံးစားလုပ်မှုလွှတ်တော်ဆောင်ရွက်မှုတွေကိုဟန်တာနှောက်ယှက်မှုဆိုတဲ့အမှုနှစ်ခုနဲ့ဆွဲဖို့မနေ့ကပဲအတည်ပြုပေးလိုက်တာပါဒီအတည်ပြုလိုက်တဲ့အမှုနှစ်ခုဟာအခုတော့အောက်လွှတ်တော်ကိုရောက်သွားပြီမို့အဲ့ဒီမှာဆက်လက်ညှဉ်းခုံဆွေးနွေးကြပြီးအောက်လွှတ်တော်တစ်ခုလုံးမဲနဲ့တရားစွဲသင့်မသင့်ရှေ့ဘက်ဗုဒ္ဓဘူးလောက်မှာဆုံးဖြတ်ဖို့အလားအလာရှိနေပါတယ်ခင်ဗျာအမေရိကန်နဲ့တရုတ်တို့မနေ့ကပဲတရားစီကြေညာလိုက်တဲ့ကုန်သွယ်ဆိုင်ရာသဘောတူညီချက်ဟာအမေရိကန်လက်သမားတွေအတွက်တကယ်ကြီးမားတဲ့အကျိုးကျေးဇူးရစေပြီးပိုကြီးမားတဲ့လက်ထွန်ဆွတ်တွေကိုဝယ်နိုင်တော့မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။တရုတ်နဲ့သဘောတူညီချက်ဟာတိတ်ကိုကောင်းလွန်တဲ့သဘောတူညီချက်တစ်ခုဖြစ်တယ်လို့သမ္မတထရမ့်ကသူ့ရုံးခန်းမှာသတင်းတောက်တွေကိုပြောလိုက်တာပါ။ကွန်ဒွေဆိုင်ရာသဘောတူညီချက်ပထမအဆင့်မှာပါမဲ့စာသားတွေနဲ့တစ်ဖက်နဲ့တစ်ဖက်ကွန်ဒွေကွန်ဒွေနောက်ထပ်ချမှတ်တာမလုပ်ဖို့သဘောတူလိုက်ကြပြီလို့နှစ်နိုင်ငံတာဝန်ရှိသူတွေကအသေးအသေးကြေညာခဲ့ပါတယ်ခင်ဗျာ။ဒီထိန်နိုင်ငံ EU ကနေခွဲထွက်ရေး Brexit ကိစ္စပေါ်နိုင်ငံတွင်းမှာအကွဲအကွဲပြားပြားဖြစ်နေရတဲ့အခြေအနေကိုပြန်ပြီးကုစားသွားမယ်လို့ဝန်ကြီးချုပ် Boris Johnson ကမနေ့ကပဲကတိပေးလိုက်ပါတယ်။ရွေးကောက်ပွဲမှာအမတ်နေရာအများစုအနိုင်ရလိုက်တာကြောင့် EU ကနေ၈နှစ်ဇန်နဝါရီလကုန်မှာခွဲထွက်နိုင်ရေးလှုပ်ဆောင်ဖို့ခိုင်မာသွားပြီးဖြစ်တဲ့အကြောင်းဝန်ကြီးချုပ် Johnson ကပြောလိုက်တာပါ။ဝန်ကြီးချုပ် Johnson Conservative Party ကအမတ်နေရာ650မှာ365နေရာအနိုင်ရလိုက်တာဖြစ်ပြီးဒါဟာအရင်နာမည်ကျော်ပါတီခေါင်းဆောင် Margaret Thatcher ပြတ်သက်နိုင်ခဲ့ပြီးတဲ့1989ကဆိုရင်အကောင်းဆုံးရလဒ်ဖြစ်ပါတယ်ခင်ဗျာ။
စနေမနက်ခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဝင်းမင်းပြောပြပေးသွားတာပါရှင်။အခုမနက်အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်။ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ18 19 25တို့ကနေနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.